Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ9ရက်သတင်းငွေနေ့ညဖက်9:30အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 30ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနှလုံးပါအခုညပိုင်းစီစဉ်ရဲတာဝန်ယူသိဆက်သွားမှာပ
ါမင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအီရန်နိုင်ငံတွင်းမတည်ငြိမ်မှုတွေငြိမ်အေးသွားစေရေးပြည်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကကဏ္ဍတစ်ခုကနေပါဝင်ခဲ့ကြတယ်လို့အီရန်တော်လှန်ရေးပြည်ဆောင်တပ်ကကြေညာချက်ထုတ်ပါတယ်ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ဟိန္ဒူဒုက္ခသည်တွေကတော့ဌာနေပြောင်းနိုင်ရေးအတွက်ပြင်ဆင်နေကြပါပြီဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြေညာပါမယ်ရှင
်ကောင်းပါပါရှင်နိုင်ငံတော်လျှော့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့အင်းစိန်ထောင်တဲ့ဖမ်းဆီးထိန်းသိမ်းခံထားတဲ့ Riders သတင်းထောက်တို့ကိုရှေ့လာမဲ့သတင်းပတ်တဲ့ဒုတိယအကြိမ်ရုံထုတ်မဲ့သတင်းမှာတော့
အဲ့တော့ကျွန်တော်တို့အဓိကပြောချင်တာကတော့သတင်းရယူတာဟာရာဇဝမှုမဟုတ်ဘူးသတင်းသမားကသူ့အလုပ်ကိုသူလုပ်တာပဲသတင်းသမားကဥပဒေချိုးဖောက်တာမဟုတ်ဘူးသတင်းသမားကသတင်းရယူတာကိုဥပဒေချိုးဖောက်တဲ့အပေါ်က
မြန်မာသတင်းသမားများကကွယ်ရေးကော်မတီဦးဆောင်သူဦးဖြစ်တဲ့ကိုတာလွန်ဆောင်ထက်ပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရာဆွေးနွေးကံကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြတ်မြန်မာရေးတုံသက်ချက်မြန်မာပြည်မပေးစာများစတဲ့သတင်းတွေကိုကြားမှာပါအခုရင်းဆုံးတော့ဒီကနေ့ညနေဒီကနေ့ညဖက်နောက်ဆုံးရတဲ့သတင်းတွေကိုမတ်တငိထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်။အီရန်နိုင်ငံတွင်းမတည်မငြိမ်ဖြစ်မှုတွေအဆုံးသတ်ရေးအီရန်ပြည်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကကဏ္ဍတရက်ကနေပါဝင်ဆောင်ရွက်ခဲ့တယ်လို့အီရန်တော်လှန်ရေးပြည်ဆောင်တပ်ကဒီကနေ့ကြေညာချက်ထုတ်ပါတယ်။အီရန်နိုင်ငံတွင်းမတည်ငြိမ်မှုတွေကလည်းပြည်ပရန်သူတွေရဲ့လှုံ့ဆော်မှုလို့တော်လှန်ရေးပြည်ဆောင်တပ်ကပြောပါတယ်။အီရန်ပြည်သူတွေတိတ်နေချီတဲ့ဘာစစ်အကူတပ်ဖွဲ့တွေရဲတပ်ဖွဲ့ဝင်တွေထောက်လှမ်းရေးဝန်ကြီးဌာနတို့ကမတည်ငြိမ်မှုဂွင်းဆက်ကြီးကိုဖျက်ဆီးလိုက်ပြီးဖြစ်ကြောင်းတော်လှန်ရေးပြည်ဆောင်တပ်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီမတည်ငြိမ်မှုဂွင်းဆက်ကြီးကိုအမေရိကန်၊ဗစ်တိန်၊အစ္စရေး၊ဆော်ဒီတော်ဝင်မိသားစုပိတ်ပင်ထားတဲ့မူဂျာဟစ်ဒင်အီကာလ်အဖွဲ့ဘရင်စနစ်ကိုလိုလားသူတွေကဖန်တီးတာလို့လဲအီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့ကြေညာချက်မှာပြောဆိုထားပါတယ်။ဒီဇင်ဘာလ28ရက်နေ့ကစခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဒီကနေ့တနင်္ဂနွေနေ့မှာလွှတ်တော်ထူးအစည်းအဝေးမှာဆွေးနွေးဖို့ရှိပါတယ်။ပြည်ထရေးဝန်ကြီးထောက်လှမ်းရေးအကြီးအကဲလုံခြုံရေးကောင်စီအကြီးအကဲတို့လည်းတက်ရောက်မယ်လို့ခန့်မှန်းရတဲ့အကြောင်းနိုင်ငံပိုင် ISNA သတင်းဌာနကဖော်ပြပါတယ်။ဆန္ဒပြပွဲတွေရဲ့ဈေးမြင့်ဖန်ခံထားရတဲ့ဆန္ဒပြသူတွေအတွေ့ဥပဒေရေးရာအကူအညီပေးရေးကိုလည်းဆွေးနွေးကြမှာပါ။လွှတ်တော်အထူးအစည်းအဝေးကိုတော့ပြုပြင်ပြောင်းလဲရေးသမားလွှတ်တော်အမတ်တွေကတောင်းဆိုခဲ့တာလို့လွတ်လပ်တဲ့ဥရောပအသံ Radio Liberty RFEIL ကဖော်ပြပါတယ်။ဖန်စီခံထားရသူတွေအတွက်ဥပဒေရေးရာအထောက်အကူပေးဖို့အဲ့ဒီလွှတ်တော်အမတ်တွေကတောင်းဆိုပြီးဆန္ဒပြပွဲတွေမှာပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေကိုရှုတ်ချထားတာမှာတော့အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြောဆိုထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းဝင်ရောက်လာတဲ့တိုင်းနဲ့ချီတဲ့လူတွေကိုပြန်ပို့မဲ့အခြေအနေကိုအကာအကွယ်ပေးမဲ့ဥပဒေကြမ်းနဲ့မှာနေဆက်တတိုင်းစောက်လို့ရတဲ့ရမုံငွေထည့်မထားဘူးဗီဇာကန်ဆက်မဲ့မဲဖောက်တဲ့အစီအစဉ်ကိုမဖြတ်ဘူးမိသားစုအခြေခံနဲ့ရွှေပြောင်းဝင်ရောက်နိုင်တဲ့လူမှုကြီးကြပ်ရေးအစီအစဉ်ကိုလည်းမဖြတ်ဘူးဆိုရင်သူ့အနေနဲ့ဒီဥပဒေကြမ်းကိုလက်မခံဘူးလို့သမ္မတဒေါ်နယ်ထရမ့်ကထက်လောင်းပြောကြားလိုက်ပါတယ်လာမယ့်မတ်လမှာတက်တန်းကုန်တော့မယ်ဒါကအစီအစဉ်ကိုလိုလားပေမဲ့လည်းဒီတိုင်းပြည်တွင်းလုံခြုံရေးဟာလည်းအရေးကြီးတယ်လို့သမ္မတထရမ့်ကပြောပါတယ်အခု2018ခုနှစ်အတွင်းဦးစားပေးဥပဒေကိစ္စတွေနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်မဟာဗျူဟာတရက်ရေးဆွဲဖို့အတွက် Republican အမတ်တွေနဲ့အစိုးရအဖွဲ့ Camp David သမ္မတအပန်းဖြေစခန်းမှာတွေ့ဆုံစဉ်မှာသမ္မတ Trump ကအခုလိုမှတ်ချက်ပေးပြောကြားခဲ့တာဖြစ်ပါတယ်။တရားမဝင်ရွှေပြောင်းဝင်ရောက်လာသူ၈သိန်းနီးပါးကိုအမေရိကန်နိုင်ငံမှာတရားဝင်အလုပ်လုပ်ကံဝင်ပေးပြီးတော့တရားဝင်နေထိုင်ခွင့်ပြုလိုက်တဲ့သမ္မတ Barack Obama လက်ထက်ကဒါကာဥပဒေကိုသမ္မတ Trump ကပြီးခဲ့တဲ့ September လမှာဖျက်သိမ်းခဲ့ပါတယ်။ဒီဥပဒေအရအကာအကွယ်ရထားသူတွေကိုအရင်ခံစားခွင့်အတိုင်းဆက်ထားပြီးတစ်ဖက်မှာတော့မက္ကဆီကိုနယ်ဆက်မှာတတိုင်းခတ်ရေးအတွက်ရန်ပုံငွေနဲ့ဗီဇာကန်ဆယ်မဲ့အစီအစဉ်တွေကိုရပ်ပစ်မဲ့အစားထိုးဥပဒေတရက်ကိုမတ်လ5ရက်နေ့နောက်ဆုံးထားပြီးတော့လွတ်တော်ကတည်ပြုပေးဖို့သမ္မတထရမ့်ကတိုက်တွန်းနေပါတယ်။ဒီစည်းဝေးအတွင်းမှာလူမှုကြီးကြပ်ရေးဥပဒေကြမ်းကိစ္စအပြင်အမေရိကန်တဝမ်မှုရေးစေဝါပြည်နယ်သုံးဆွဲမှုကိစ္စကိုလည်းဒီနှစ်အတွင်းမှာအစိုးရအနေနဲ့ကြီးကြီးမားမားကင်တွယ်ရမယ်အကြောင်းရအဖြစ်နဲ့ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူလုတ်ခဲ့သမျှအားလုံးဟာရာနှုန်းပြီးမှန်ကန်လုတ်ခဲ့တာလို့မနေ့စနေနေ့မှာပြောဆိုလိုက်ပါတယ်။သမ္မတရွေးကောက်ပွဲကာလမဲဆွယ်အဖွဲ့နဲ့ရုရှားတို့ပတ်သက်မှုရှိမရှိပြည်ထောင်စုအစိုးရအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုကိုလမ်းလွဲအောင်လုပ်နေမနေစုံစမ်းမှုတွေတိုးလာချိန်မှာပဲသမ္မတကအခုလိုပြောဆိုတာဖြစ်ပါတယ်။ပတ်သက်မှုတစုံတရာမရှိသလိုရာဇဝတ်မှုလည်းကျူးလွန်ထားတာမရှိဘူးလို့သမ္မတထရန့်ကပြောပါတယ်။ဒါ့အပြင်သူ့ကိုစစ်ဆေးမနေဘဲအရင်နိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်တဲ့ Democratic Party ရဲ့သမ္မတလောင်းအဖြစ်ပါဝင်ရှင်ပြန်ခဲ့သူ Hillary Clinton ကိုသာစုံစမ်းစစ်ဆေးရမှာလို့ပြောဆိုခဲ့ပါတယ်။သမ္မတကဒုတိယသမ္မတ Mike Pence နိုင်ငံခြားရေးဝန်ကြီး Rex Tillerson ကာကွယ်ရေးဝန်ကြီး Jim Mattis အပါအဝင် Republican Party ခေါင်းဆောင်နေတဲ့အတူ Camp David သမ္မတအနားယူစခန်းမှာရောက်နေတော့သတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။မနေ့စနေနေ့အစောပိုင်းမှာတော့သမ္မတတက်တန်ပထမနှစ်နဲ့ပတ်သက်ပြီးဝေဖန်စာအုပ်ရေးသားသူကိုသူ့ရဲ့ Twitter စာမျက်နှာမှာသမ္မတကထိုးနှက်ရေးသားခဲ့ပါတယ်။အသေးဖြတ်မှုနဲ့ပတ်သက်တဲ့ဥပဒေတွေအမေရိကန်မှာအားနည်းနေတာကြောင့်စာရေးသူ Michael Wolff ဟာဒီစာအုပ်ကိုထုတ်ဝေနိုင်တာဖြစ်တယ်လို့လည်းသမ္မတကပြောဆိုခဲ့ပါတယ်ရှင်။
တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားအသစ်စီစဉ်ထားတဲ့ဆွေးနွေးပြောဆိုမှုတွေကအိုလံပစ်ပြိုင်ပွဲအလွန်ကာလတွေအထိရှိသွားဖို့သူ့အနေနဲ့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့လည်းတင့်တော်တဲ့အချိန်မှာဆွေးနွေးမှုမှာပါဝင်မှာဖြစ်တယ်လို့သူကကတိပေးလိုက်ပါတယ်။သမ္မတထရမ့်ကသူ့ရဲ့ Camp David ဘန်ဖီစ်ခန်းမှာမနေ့စနေနေ့ကပုံမှန်လုပ်နေကြမဟုတ်တဲ့သတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့အဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒါပြင်တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားဒီဆွေးနွေးပွဲကိုအဆင်ပြေဖို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်ဒီဆွေးနွေးပွဲကတခုခုဖြစ်လာနိုင်မယ်ဆိုရင်ဒါဟာလူသားအလုံးအတွက်ကောင်းမှာဖြစ်လို့ကမ္ဘာကြီးအတွက်လည်းကောင်းမှာဖြစ်တယ်လို့သမ္မတထရမ့်ကဆက်ပြောပါတယ်ဒါပြင်နောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့လည်းသူစကားပြောခဲ့ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ခက်တင်းနဲ့ယက်တီခဲ့တဲ့အပေါ်မှာနောင်ကိုရီးယားသမ္မတကကျေးဇူးတင်ကြောင်းပြောကြားခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်ခင်ဗျာ
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းမတည်ငြိမ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တွေထဲကလူနည်းစုဖြစ်တဲ့ဟိန္ဒူဒုက္ခသည်တွေကတော့ဌာနေပြင်းရေးအတွက်စိတ်အားထက်သန်နေကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာနိုင်ငံကထွက်ပြေးလာသူက6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရဒီလကုန်ပိုင်းကဆက်လို့ဒုက္ခသည်တွေပြန်ပို့နိုင်ရေးဘင်္ဂလားဒေ့ရှ်ကလိုလားနေတာဖြစ်ပါတယ်တင်းဆောင်နေရသူဟိန္ဒူဒုက္ခသည်မိုနူးဘာလာကအခုလို့ပြောပါတယ
်ဆာလာစင်ကဆတရာစင်ကူရာစင်
အင်ရောချန်ရောအိမ်မွေးတိရစ္ဆာန်တွေရောအကုန်လုံးကိုဗမာပြည်မှာချမ်းခဲ့ရတာပါအသက်ပေးကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရတာဖြစ်ပေမဲ့ပစ္စည်းတွေလည်းပြန်ရမယ်လွတ်လွတ်လပ်လပ်လည်းသွားခွင့်လာခွင့်ရမယ်ဆိုရင်ပြန်ကျင်တယ်လို့ပြောဆိုခဲ့တာပါဟိန္ဒူဒုက္ခသည်တချို့ကတော့အထုပ်အပိုးတွေတောင်ပြင်ထားကြပါပြီဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရသူအများစုဖြစ်တဲ့ရိုဟင်ဂျာမွတ်စလင်တွေကတော့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဌာနေကိုပြန်မဲ့အစားဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းမှာပဲနေမယ်လို့ပြောဆိုနေကြပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဒုက္ခသည်တသိန်းရဲ့စရင်းတွေကိုမြန်မာအစိုးရထံကိုပြီးခဲ့တဲ့လကပေးပို့ထားပါတယ်အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့ကုလသမဂ္ဂကတော့ဒုက္ခသည်တွေဘက်ကလိုလိုလားလားရှိမှဌာနေပြန်ပို့တင်တယ်လို့ပြောဆိုနေကြပါတယ်။လောလောဆယ်မှာတော့ဟိန္ဒူဒုက္ခသည်900လောက်ဌာနေပြန်လိုချောင်းပြောဆိုထားပါတယ်ရှင်
။ဂုံတင်သင်္ဘောကြီးနဲ့တိုက်မိခဲ့တဲ့ရေနံတင်သင်္ဘောကသင်္ဘောသား32ယောက်တို့ပျောက်ဆုံးနေကြောင်းတရုတ်သိမ်ပို့ဆောင်ရေးဝန်ကြီးဌာနကဒီကနေ့တနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။တရုတ်ရှိဘက်ကန်ယူရန်မှာမနေ့စနေနေ့ကသင်္ဘောနဲ့စီရင်တိုက်မိခဲ့ပြီးတဲ့နောက်ယင်းနဲ့သင်္ဘောစနချီဘော်ကအီရန်နိုင်ငံသား30နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား2ဦးတို့ပျောက်ဆုံးနေတာဖြစ်တယ်လို့ရေကြောင်းဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ယင်းနဲ့သင်္ဘောကအီရန်နိုင်ငံကနေတောင်ကိုရီးယားကိုခုံမောင်းလာတာဖြစ်ပြီးတော့ဒဇင်းလုံးမိလောင်သွားတယ်လို့လည်းတရုတ်သေးပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်။ဂုံတင်သင်္ဘောကြီးဘော်ကတရုတ်နိုင်ငံသားသင်္ဘောသား22ဦးစလုံးကိုတော့ ကဲတင်နိုင်ခဲ့တယ်လို့လည်းအနာပိုင်တွေကပြောပါတယ်ပနမမတ်ပုံတင်ရင်းနှီးတဲ့သင်းမောင်းနဲ့ဟောင်ကောင်မတ်ပုံတင်ကုန်သင်းမောင်းကြီးတို့ရှန်ဟိုင်းမြို့ရဲ့အရှေ့ဘက်ကီလိုမီတာ300လောက်မှာတိုက်မိခဲ့တာဖြစ်တယ်လို့လည်းဝန်ကြီးဌာနကပြောပါတယ်ရှာဝေကဲသေးအတွက်တရုတ်ဘက်ကသင်းမောင်းရှစ်စင်းလွှတ်ထားပြီးတော့တောင်ကိုရီးယားဘက်ကတော့ကမ်းခြေဆောင်တပ်ကရင်းတစင်းနဲ့လေးရင်တစင်းဆေးလွှတ်ထားတယ်လို့ရှင်းဟွာသတင်းကဖော်ပြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာတော့တုတ်ကွေးရာသီကပုံမှန်ထက်ပိုပြီးတော့ပြင်းထန်တယ်လို့ပြသနေတဲ့အကြောင်းကျန်းမာရေးနဲ့ပတ်သက်တဲ့ကြွမ်းကျင်သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ဒီလိုအချိန်ကထက်အခုနှစ်မှာတုတ်ကွေးလို့ဖြန်းနာမှုဖြစ်တဲ့လူအရေအတွက်ဟာနှစ်ဆပိုများတယ်လို့လည်းပြောပါတယ်။ဒီဇင်ဘာလ23ရက်နေ့ကကုန်ဆုံးတဲ့သတင်းပတ်အတွင်းအမေရိကန်ပြည်ထောင်စု36ပြည်နယ်မှာတုတ်ကွေးဖြစ်ပွားမှုတွေပြန့်နှံ့နေတယ်လို့ကုသရောဂါကာကွယ်ထိန်းချုပ်ရေးဌာနကသတင်းထုတ်ထားပါတယ်ရှင်။
အာဂါသခီးစဉ်6ခုမှာတွားရောက်ခဲ့ပြီးတော့လောက်မှာလမ်းလျှောက်ခဲ့တဲ့အမေရိကန်အာဂါသယင်မှုဟောင်း John Young ဟာအသက်89နှစ်အရွယ်မှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။အမေရိကန်ရေတပ်ရဲ့စမ်းသပ်လေယာဉ်မှုဟောင်း John Young ဟာ1982ခုနှစ်မှာလောက်မှာခြေချခဲ့သူ12ဦးထဲက9ဦးမြောက်ပုဂ္ဂိုလ်ဖြစ်လာခဲ့တာပါ။ Houston ကသူ့နေအိမ်မှာအဆုတ်ရောင်ရမ်းတာနမိုနီးယားနဲ့ပြီးခဲ့တဲ့တောက်ကြံနေ့မှာကွယ်လွန်ခဲ့ကြောင်းမြို့သားလေယာဉ်တိစောက်ပြန်ဆန်းခြင်းနဲ့အာဂါသစီမံခန့်ခွဲရေးဌာနပြောခွင့်ရ Alert Brutal ကပြပို့တဲ့ email ထဲမှာပြောဆိုထားပါတယ်ခင်ဗျာ။
ဒီကနေ့ညပိုင်းနောက်ဆုံးကသတင်းတွေကိုမှတင်ငင်ထိုင်တဲ့ကိုရနိုင်တို့ကကြီးညာပေးခဲ့တာပါ VOA မြန်မာပိုင်းကထုတ်လင်းချက်တွေကိုထုတ်လင်းချိန်တဲ့ပြည်ညီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာကြည့်ရှုနားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်နိုင်ငံတော်လျှော့ချက်ဥပဒေချိုးဖောက်မှုနဲ့အင်းစိန်ထောင်တဲ့ဖန်စီထိန်းသိမ်းခံထားတဲ့ Writers သတင်းထောက်အုပ်ကိုရှေ့လာမဲ့သတင်းမှတ်ထဲအင်းစိန်ခရိုင်တရားရုံးမှာဒုတိယအကြိမ်မြောက်ရုံးထုတ်မှာပါသတင်းထောက်အုပ်အခုလိုဖန်ခံရတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့သူတို့ကိုရုံးထုတ်လာချိန်သတင်းထောက်တွေဘက်ကတရားဝင်ဆန္ဒထုတ်ပေါ်ဖို့လည်းပြင်ဆင်နေပါတယ်အခုလက်ရှိအချိန်တွေမှာသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေရဲ့လုံခြုံရေးထိပါလာမှုဟာစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်လာနေတယ်လို့လည်းမြန်မာသတင်းမီဒီယာကောင်စီတာဝန်ရှိသူတို့ကတုံ့သက်ပါတယ်မဆုမွန်ကပြောပြချပါတယ်
ဟုတ်ပါတယ်ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဝင်တွေဘက်ကချင်းဆိုလို့တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတော်တွေဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိတယ်ဆိုပြီးရန်ကုန်မြို့ထောက်ကျက်နယ်မြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။နောက်သူတို့နှစ်ဦးကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ကိုဖောက်ဖျက်မှုနဲ့တရားစွဲဆိုလိုက်ပါတယ်။ဒီဇင်ဘာလ28ရက်နေ့ကတော့မင်္ဂလာတုံတရားရုံးမှာသူတို့ကိုပထမအဆုံးအကြိမ်ရုံးထုတ်ပြီးယမန်ယူခဲ့ပါတယ်။ယမန်ကုန်မဲ့လာမဲ့ဇန်နဝါရီလ10ရက်နေ့မှာတော့အင်းစိန်ခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးမှာဖြစ်တယ်လို့ရိုက်တာသတင်းတောင်နှစ်ဦးဘက်ကဥပဒေအကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်မယ်။မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်းကအကျိုးဆောင်ရှေ့နေကြီးဦးခမောင်စောကအမှုရဲ့နောက်ဆုံးအခြေအနေအခုလိုဖြင်းပြပါတယ
်။မင်္ဂလာတုံမြို့နယ်တရားရုံးမှာနည်းနည်းပြင်ဆင်ထားတာရှိတယ်။ဒါပေမဲ့အမှုရဲ့အခုဆွဲထားတဲ့ပုံမှန်အရာထုတ်မယ်ဆိုရင်တော့ဟိုရန်ကုန်မြောက်ပိုင်းခရိုင်အင်းစိန်ခရိုင်တရားရုံးမှာထုတ်ရပါပါခင်ဗျာ။နော်ဒုတိယအခြေအနေဆိုရမန်ပေါ့ဒုတိယရမန်ကုန်တဲ့နေ့ပေါ့ဗျာအဲ့ဒီနေ့အဲ့ဒုတိယရမန်ကုန်တဲ့နေ့ဖြစ်တဲ့အတွက်ကြောင့်အခုဟိုဟာရမန်ယူထားတဲ့ပုံမှန်နဲ့နော်သူတို့ကိုမတည်ရင်လွတ်ဖို့ရှိပါတယ်နော်တင်ရမှာပါတင်မယ်ဆိုလို့ရှိရင်တော့ပထမဆုံးသူတို့ကိုရုံးခေါ်လာမယ်ရဲရနေပြီးတော့လေအဲ့ဒီထောင်ကနေပြီးတော့မှရဲရပဲအဆောင်ရှောင်နဲ့ရုံးကိုခေါ်လာမယ်ခေါ်လာပြီးတော့ကျွန်တော်တို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတွဲရဲရှိတဲ့အချုပ်မှာခဏကဲထားမယ်ဟုတ်ကဲ့ဥပဒေအရရှိရနေပြီးတော့မှဟိုပြည်စုံပြီးလို့ပြောလိုက်တဲ့အခါမှာအဲ့ဒီအခုတွင်နဲ့အဲ့ဒီတရားခံ2ယောက်ကိုဒီအင်းစိတ်ခရိုင်တရားရုံးကိုပို့ပါမယ်။အင်းစိတ်ခရိုင်တရားရုံးသူကြီးရုံးကရုံးကန်းကနေပြီးတော့မှဒီဟိုအမှုကိုလက်ခံပါမယ်။ဒီဟာဒီအမှုကိုယူလိုက်ပြီးဆိုလို့ရှိရင်တရားခံတွေကိုဒီပုံမှန်ဒီဥပဒေနဲ့တင်သားပြီးဖြစ်တဲ့အကြောင်းတရားခံတွေကိုပြောပါမယ်။ပြောပြီးတော့ယူသွေးပေးပါမယ်
။အခုလာမဲ့တရားခွင်မှာသတင်းတောက်တွေဘက်ကတရားရေးပိုင်းဆိုင်ရာလိုက်ပါဆောင်ရွက်မဲ့ရှေ့နေတွေအဖြစ်ရှေ့နေဦးတန်းစောအောင်နဲ့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်ကဦးခင်မောင်စောတို့ဦးဆောင်မဲ့ရှေ့နေတွေကရှေ့နေကိုစလဲစာတင်သွင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရှင်းပြပါတယ
်။ဦးတန်းစောအောင်နဲ့ကျွန်တော်နဲ့ကိုစလဲစာရှေ့နေကိုစလဲစာတင်ပါမယ်ခင်ဗျ
။အခုလိုသတင်းသမားနှစ်ဦးကိုသတင်းပေးပြီးတဲ့အချိန်ဆိုင်ကအထွက်မှာအတင်ဆောင်ဆိုင်ဖမ်းဆီးတာကတော့တမင်အကွက်စင်ဖမ်းဆီးမှုတသက်တာဖြစ်ပြီးသတင်းသမားတွေပေါ်မှာထောင်ချောက်စင်မတရားအမှုဖွင့်တရားစွဲဖို့ကြံစီမှုဖြစ်တဲ့အတွက်အမှုကိုရုပ်သိမ်းပြီးအ мян ဆုံးလွတ်ပေးသင့်ပါတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ကိုမြင့်ကျော်ကသုံးသပ်ပါတယ်
။အင်းကြီးကချိန်းဆိုပြီးပြီးတဲ့စာရွက်စာတမ်းတွေဟာဟိုတမင်ကအကွက်စင်ထားတဲ့သဘောမျိုးလို့သူတို့ပြောဆိုကြရသိရတာပေါ့နော်။အဲ့လိုမျိုးဆိုရင်တော့မီဒီယာအဖွဲ့စည်းတော်လည်းကောင်းမီဒီယာသမားတော်လည်းကောင်းအညှိုးထားပြီးတော့ ထောင်ချောင်းဆင်ဖမ်းတဲ့သဘောမျိုးတက်ရောက်နေတယ်။အဲ့ဒါမျိုးကတော့ဟိုတက်ဆိုင်တဲ့စိုးရရောပြန်ဆင်ရေးနယ်ပယ်ကရောဒီအချက်ကိုလေးလေးနက်နက်ကိုထည့်သွင်းစဉ်းစားပြနေလို့ထင်တယ်။ကျွန်တော်တို့မေးခွန်းထုတ်ချင်တာကအဲ့ဒါပါ။အမျိုးနဲ့ဒီသတင်းဌာနတော်မဟုတ်ဒီသတင်းသမားအမျိုးနဲ့ဖမ်းဆီးဖို့အတွက်ဆင်တဲ့ဟာမျိုးဒီဟာမျိုးကိုဆက်ပြီးတော့ဒီတရားစွဲမယ်ဒီပုံမှန်နဲ့ပြည်တံပေးမယ်ဆိုရင်တော့ဒါတရားညှာတာတဲ့ဟာမျိုးတခုတော့မဟုတ်ဆိုတော့ကျွန်တော်တို့ကအဲ့လိုပဲသတ်မှတ်ချင်တယ်။
အခုလာမယ့်ဒုတိယကြိမ်ရုံးထုတ်ချိန်မှာလည်းသတင်းနောက်တွေကိုဖန်ဆီးမှုနဲ့ပတ်သက်ပြီးကန့်ကွက်တဲ့အနေနဲ့သတင်းသမားတွေကဆန္ဒပြကြမှာဖြစ်ပါတယ်။တရားဝင်ဆန္ဒထုတ်ဖော်နိုင်မှုအတွက်မနေ့တုန်းကမင်္ဂလာတုံရဲစခန်းဒီကနေ့မှာတော့အင်းစိန်ရဲစခန်းကိုတရားဝင်အကြောင်းကြားစာအတိပေးစာတွေတွားပြီးတော့ပို့ထားတယ်လို့ဥဆောင်လှုပ်ရှားတဲ့အဖွဲ့ဖြစ်တဲ့မြန်မာသတင်းသမားများကာကွယ်ရေးကော်မတီရဲ့ဥဆောင်သူတဦးဖြစ်တဲ့ကိုသားလုံးဆောင်ထက်ကပြောပြပါတယ
်။မတ္တိကတော့ကျွန်တော်တို့သူတို့နဲ့အတူရှိတယ်ဆိုတာပြတာပေါ့နော်။ကျွန်တော်တို့တရားခွင်မှာဟိုလာပြီးဆန္ဒပြတာသူတို့နဲ့အတူရှိနေဆိုတာပြတယ်။နောက်တစ်ခုကကျတော့အဲ့မှာရဲရတရားသူကြီးရောရှိကြမှာပဲလေအဲ့တော့ဒီကိစ္စကသတင်းသမားတွေဒီငြိမ်းမခံနိုင်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့အဓိကပြောချင်တာကတော့သတင်းရယူတာရာသီမှုမဟုတ်ဘူးပေါ့နော်သတင်းရယူတာဒီသတင်းသမားတွေသူ့အလုပ်ကိုသူလုပ်တာပဲသတင်းသမားတွေဥပဒေချိုးဖောက်တာမဟုတ်ဘူးသတင်းသမားကသတင်းရယူတာကိုဥပဒေချိုးဖောက်တဲ့ပုံစံဖြစ်အောင်ထောင်ချောက်စင်ပြီးဖတ်တာကိုကျွန်တော်ဆန့်ကျင်တယ်ပေါ့
အခုလိုရိုက်တာသတင်းတောင်နှစ်ဦးဖမ်းဆီးခံရခြင်းကနေစလို့သတင်းမီဒီယာအဖွဲ့အစည်းအသီးသီးကကန့်ကွက်ကြောင်းကြေညာချက်တွေထုတ်ပြန်ခဲ့တယ်လို့သတင်းသမားတွေဘက်ကကန့်ကွက်တဲ့အနေနဲ့သတင်းရယူတဲ့အချိန်ဒီမှာစန့်ကျင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်
။မဆူမမရှင်အခုတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအလဲပါမြန်မာနိုင်ငံမှာလွတ်တော်ဟာအစိုးရကိုညာနေရတဲ့ပုံစံဖြစ်နေတယ်လို့ဖွံ့ဖြိုးတိုးတက်မှုကော်မတီအဖွဲ့ဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ကပြောပါတယ်။ဘလုံငန်းပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုအပအဝင်အစိုးရရဲ့လွတ်တော်ရင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့မဆူမြတ်မွန်ကဆက်သွယ်မေးမြန်းထားပါတယ
်။တော်တဲ့ခိုင် VOA ကိုလို့အချိန်ပေးပြီးတော့အင်တာဗျူးဖြေတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့ပါရှင်။ကျွန်မလည်း VOA ကျေးဇူးတင်ပါတယ်
။တော်တဲ့ခိုင်ကဒီဗန်များနဲ့ငွေရေးကြေးဆိုင်ရာဖွံ့ဖြိုးမှုကော်မတီရဲ့ကော်မတီဝင်တယောက်လည်းဖြစ်ပါတယ်။ဆိုတော့ပထမဆုံးမေးချင်တာကတော့ဒီမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ဖို့ပေါ့နော်။အထူးသဖြင့်တော့ဒီအသေးစားနဲ့အလတ်စားစီးပွားရေးတိုးတက်ဖို့အတွက်ကိုဒီဗန်လုပ်ငန်းတွေဘက်ကနေပြီးတော့မှဘလောက်ထိပံ့ပိုးကူညီမှုပေးနိုင်ပြီလို့ပြောလို့ရပါလဲရှင
်။ကျွန်မတို့ကတော့တဖြည်းဖြည်းစနေရပေါ့နော်။နော်အဓိကကတော့ကျမတို့ကော်မတီလုပ်ငန်းကိုကျမပြောရင်လေအဲကော်မတီဆိုတာကတော့ကျမလွှတ်တော်ကော်မတီဖြစ်တဲ့အတွက်နေဗန်များနဲ့ငွေရေးကြေးနဲ့ဆိုင်တဲ့ဥပဒေတွေကျမတို့ကြည့်ရတယ်ပေါ့အဲ့မှာဥပဒေ18ခုရှိပါတယ်ရှင်ခက်လေးကကရှိတဲ့ဥပဒေ18ခုကျမတို့အပြတ်မြန်လန်လန်ကြည့်တယ်ပေါ့နော်အဓိကကဘာပိုင်ရဲ့အကြံဉာဏ်ပေးချက်ပေါ့နော်အကြံဉာဏ်ပေးချက်အရဆိုလို့ရှိရင်ဒီနိုင်ငံတော်ပိုင်ဗန်တွေကပြုပြင်ပြောင်းလဲဖို့လိုနေပြီဒါပေမဲ့ဟို၄ခုရှိပါတယ်ရှင်နိုင်ငံတော်ပိုင်ဗန်ဒါပေမဲ့ဒီအရေးကြီးဆုံးနဲ့နောက်တစ်ခုချင်းစီပဲပြောင်းလို့ရမယ်ဆိုတော့ပြောင်းတဲ့နယ်ပေါ့နော်အဲကြတော့အရေးကြီးဆုံးဖြစ်တဲ့ကျွန်တော်မြန်မာလေယာဉ်ဖွံ့ဖြိုးရေးဗန်ဥပဒေကိုဟိုကြည့်နေကြတယ်ပေါ့နော်ကြည့်ပြီးဝန်ကြီးဌာနလည်းအသိဆွဲနေတယ်နောက်တစ်ခုက micro finance law လည်းရှိတယ်ပေါ့နော်ဒီအသေးစားငွေချေးဥပဒေတွေရှိတယ်အဲဥပဒေတွေအရကျွန်တော်တို့ကအခု micro finance institution တွေပေါ်လာတယ်ရှင်ပေါ်လာတဲ့အခါကျတော့အဲပေါ်တဲ့အထဲမှာကျွန်တော်တို့ဟိုပေါ့နော်နိုင်ငံတကာပေါ့ NGO လိုမျိုးလာတာလည်းရှိတယ်အဲပြီးလို့ရှိရင်ပြည်တွင်းကလုပ်ငန်းရှင်တွေလည်းပေါ်လာတယ်ပေါ့နော်အဲ့လိုပေါ်လာတဲ့အတွက်ကိုကျွန်တော်တို့အသေးစားအလားစားလို့တောင်ပြောလို့မရအောင်ထင်တယ်နော်အသေးစားစီးပွားရေးလုပ်ငန်းတွေကိုချီးတာပေါ့နော်အရင်တော့ဗန်တွေကတော့စီးပွားရေးလုပ်ငန်းတွေကချီးလို့ရတယ်အပေါင်ပေးနိုင်ရင်ချီးလို့ရတယ်ဒါပေမဲ့ဒီအပေါင်မပေးနိုင်မဲနဲ့ဒီလိုအသေးစားလုပ်ငန်းတွေကလည်းအခုငွေချီးလို့ရသွားပြီဆိုတော့ဒါတိုးတက်မှုတစ်ခုတော့ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့အများကြီးလုပ်ရအောင်ပါရှင
်ခုနကဒီငွေချီးတဲ့အကြောင်းပြောလို့တစ်ဆက်တည်းမေးချင်တာကဒီဗမာနိုင်ငံမှာဒီစီးပွားရေးလှုပ်ချင်တယ်ပေါ့အထူးသဖြင့်တော့ဒီစီးပွားရေးဆားလှုပ်ချင်တဲ့လူတွေအနေနဲ့ကငွေချီးဖို့ဗန်တွေကနေငွေချီးဖို့တိတ်ခတ်ခဲ့တဲ့အကြောင်းရင်းကတော့အပေါင်ပေးနိုင်တဲ့များသောအဖြစ်ဒီအိမ်ချမ်းမြေသူတို့ပြရမယ်နောက်ပြီးတော့အတိုးနှုံးနေများတယ်ပြီးတော့တစ်နှစ်တွင်းမှာပြန်ဆက်ရမယ်ဆိုတာမျိုးဖြစ်တဲ့အခါကျတော့တကယ်တမ်းစီးပွားရေးဆားလှုပ်တဲ့လူတွေအနေနဲ့ကဒီတစ်နှစ်တွင်းမှာဒီချီးငွေကိုပြန်ပေးနိုင်အောင်လို့လဲပတ်ဖို့ဆိုတာအင်မတန်ခက်ခဲပါတယ်အဲ
့
တော့သူတို့ကဒီဗန်တိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေဗန်တိုင်းစနစ်ကိုပြောင်းလဲဖို့လိုတယ်ဆိုပြီးတော့လည်းတောင်းဆိုမှုတွေရှိတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လွှတ်တော်ထဲမှာဘာတွေကြိုးပမ်းမှုတွေရှိပါလဲရှင
့်ကျွန်တော်တို့တော့အဓိကကျွန်တော်တို့မြန်မာနိုင်ငံခုနကပြောတာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံက ဟိုစိုက်ပျိုးရေးကိုအဓိကထားတဲ့နိုင်ငံဖြစ်တယ်ပေါ့နော်ဟို80ရာခိုင်နှုန်းလောက်ကကြီးလက်မှနေတယ်နော်စိုက်ပျိုးရေးမွေးမြူရေးလုပ်ကြတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီမြမလေယာဖွံ့ဖြိုးရေးဘဏ်ပေါ့နော်မြမလေယာဖွံ့ဖြိုးရေးဘဏ်မှားနေတာလေးတွေရှိတယ်ပေါ့နော်အဲသူကဘလို့ဖြစ်လဲဆိုရင်အမှန်မှာတော့နိုင်ငံတော်ပိုင်ဘဏ်ဆိုလို့ရှိရင်ကျွန်တော်တို့ကစီမံငွေနဲ့ဘဏ္ဍာရေးဝန်ကြီးဌာနကနေပြီးပြည်ထောင်စုအစိုးရကိုစားပေါ့နော်နိုင်ငံတော်ရဲ့ကိုစားဟိုဘဏ်ရဲ့ဟိုအုံနာပေါ့နော်ဒီပိုင်ရှင်လိုမျိုးတဘောသူကလောက်ရမှာပေါ့လောက်ရမဲ့အစားကိုဟိုအရင်အစိုးရအထိကိုကျမတို့ကဒီစိုက်ပျိုးရေးနဲ့မွေးမြူရေးစိုက်ပျိုးရေးဝန်ကြီးဌာနအောက်မှာပဲဆယ်မြောင်းဝန်ကြီးဌာနအောက်မှာပဲရှိပြီးတော့မှဒီဝန်ကြီးဌာနရဲ့ policy လုံးတွေပေါ့ဒီမူဝါဒအရချပေးတဲ့ချင်းငွေတွေကိုအမတော်ကြီးလိုမျိုးတွေကိုဟိုကျမတို့ကပေးနေတယ်ပေါ့နော်ပေးနေတဲ့အချိန်မှာလဲကျမတို့ကငွေအရင်းကြီးအကန့်အသတ်ရှိတယ်အကန့်အသတ်ရှိတဲ့အခါကျတော့ဟိုတူဦးဟိုလဲသမားတူဦးဆယ်ဧကပဲချီးပေးတယ်ဆယ်ဧကထက်ပိုတဲ့လူကလဲဆယ်ဧကစာပဲရတယ်ပေါ့နော်စသဖြင့်အဲ့လိုမျိုးလေးတွေပြီးလို့ရှိရင်ရာသီအလိုက်ချီးတာဖြစ်တဲ့အခါကျတော့တော့လဲတောင်းတူလဲသမားတွေကငွေဟိုပေါ့တီးနှံပေါ်တဲ့အချိန်မှာသူတို့ကငွေကိုပြန်ဆရတော့မယ်ဆိုတဲ့အခါကျတော့တီးနှံဈေးမတက်ခင်မှာရောင်းထုတ်လိုက်ရတာမျိုးပေါ့နော်အဲ့လိုမျိုးလေးတွေနဲ့ဒီတောင်းတူလဲသမားတွေအတွက်စိုက်ပျိုးရေးခန္ဓာကလူတွေအတွက်ကိုဒီဟိုပေါ့အချိုးပြူတာနဲတယ်ပေါ့အတိုးအားဖြင့်တော့နဲတယ်ဒါပေမဲ့အချိုးပြူတာနဲတယ်ပေါ့နော်အခုကျတော့ဥပဒေတစ်ခုလုံးမှပြင်ရတာပါရှင်ပြင်ရတော့ကျမတို့ကတော့ဒီ fundamental ပေါ့ဒီအခြေခံအချက်လက်တွေဥပဒေကိုပြင်လိုက်လို့ရှိရင်ဒီ operate လုပ်ရတာကောင်းသွားမယ်ပေါ့နော်ပြီးလို့ရှိရင်နိုင်ငံတကာကဘန်လို့နိုင်ငံတကာဥပမာ chaika လို့လိုမျိုးပေါ့နော်နိုင်ငံတကာဖွံ့ဖြိုးရေး agency တွေနဲ့လည်းပူးပေါင်းပြီးဆောင်ရွက်လို့ရတယ်နောက် two step လုံးနေလုပ်လို့ရတယ်လို့အဲ့လိုမျိုးအဲ့ဒီကျမတို့စပြီးတော့မှလေဒီဥပဒေကစပြီးခွင့်ပြုပြီပေါ့ပြီးလို့ရှိရင်ခုနကပြောသလိုတနစ်ဆိုတဲ့ဟာစားကိုလေတနစ်ဆိုတဲ့လုံးအစားကိုဟိုကျမတို့ကဒီနှစ်စင်ချင်းငွေဆိုတာတနစ်ချင်းငွေပြီးလို့ရှိရင်နှစ်တိုးဆိုတာ၄နှစ်ထိပေါ့နော်ပြီးလို့ရှိရင်နှစ်ရှည်ချင်းငွေဆိုတော့ဟိုဒီအနှစ်20လောက်ထိချီးတယ်ဆိုတော့ကျမတို့ကျွန်းဆိုင်တာလိုမျိုးဟာစားပေါ့နော်အနှစ်20မှဟိုဒီငွေပေါ်မဲ့ကိစ္စတွေပေါ့နော်ကျွန်းဆိုင်တာလိုမျိုးနောက်ဟို rubber လိုမျိုးဒီဆက်မှုတင်းနံစိုက်တာပေါ့နော်ပြီးလို့ရှိရင်ကော်ဖီတို့လိုတရက်တို့လိုပေါ့နော်စသဖြင့်ဓာရီကိုစိုက်ဖို့လဲဟိုပါသွားတယ်ပေါ့မွေးမြူရေးအတွက်လဲပါသွားတယ်ဆိုတော့ဒီစိုက်ပျိုးရေးနဲ့ပတ်သက်လို့မွေးမြူရေးနဲ့ပတ်သက်လို့ supply chain ကြီးတစ်ခုလုံးကိုငွေချီးပေးဖို
့ဟို
ပန့်ဖို့ပေးနိုင်တဲ့ဟာလုပ်နေတယ်ပေါ့
အခုမြန်မာနိုင်ငံမှာဈေးစီးပွားရေးလုပ်နေတဲ့သူတွေတော်တော်များများနဲ့ပြောရင်လက်ရှိမြန်မာနိုင်ငံစီးပွားရေးကတက်နေတယ်လို့ပြောပါရဲ
ဆိုတော့
စီးပွားရေးပညာရှင်တယောက်လည်းဖြစ်တဲ့ဒေါက်တာသက်ခိုင်အနေနဲ့ပေါ့နော်ဒီတက်နေတဲ့စီးပွားရေးကနေရှေ့ကိုထိုးဖောက်ပြီးတော့သွားနိုင်ဖို့အတွက်ကအဓိကချက်ချင်းလှုပ်ဖို့လိုအပ်နေတာဘာလို့ပြောနိုင်ပါလဲရှေ့
ချက်ချင်းလှုပ်တဲ့နာဘာလဲဆိုရင်ကျမတို့က public procurement reform လုပ်တဲ့ဟိုအရှိဆိုးရရဲ့အားနည်းချက်လို့ပြောလို့ရှိရင်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ခဲ့တယ်ဒါပေမဲ့အကျင့်ပြက်ချစားမှုကိုမထိန်းနိုင်ခဲ့ဘူးပေါ့နော်ဆိုတဲ့အခါကျတော့အကျင့်ပြက်ချစားမှုကိုထိန်းဖို့ဆိုရင်ဒီလိုမျိုးဟိုနိုင်ငံတော်ရဲ့စီမံကိန်းကြီးတွေကိုလုပ်တဲ့အချိန်မှာဒီ public procurement reform လုပ်မှသာလျှင်ဒါလည်းကျမတို့ကဒီဟာကိုထိန်းနိုင်မယ်ဘော်လုံးပွဲဥပမာနဲ့ပဲပြောမယ်နော်တကယ်တမ်းကျသူတို့တွေကဒါလေ့ကျင့်ပြီးသားအားကစားသမားတွေဖြစ်တယ်ဒါပေမဲ့အရှိတိုင်လူကြီးကရော့တိရော့ရဲ့ထိန်းချောင်းခဲ့တဲ့အချိန်မှာသူတို့လည်းစီကန်းဖောက်ပြီးကစားခဲ့တယ်ပေါ့ဒါပေမဲ့သူတို့ကအစင်းသင်းဖြစ်နေတာအဲဘော်လုံးသမားစကားနဲ့ပြောရင်ဒီနောက်လူကလည်းလူသစ်တန်းကလည်းမတက်သေးတဲ့အချိန်မှာလူသစ်ကလည်းမတက်သေးဘူးလူဟောင်းကိုလည်းမတော်ဘူးဆိုတော့အခြေအနေမျိုးမှာအခုကျမတို့ကရောက်နေရပေါ့နော်ရောက်နေတဲ့အခါကျတော့ကျမတို့ကဒီအခုဒိုင်လူကြီးကပြောင်းသွားပြီနော်ဒိုင်လူကြီးပြောင်းပြီးတော့ဒိုင်လူကြီးကနေစီးနဲ့ကန်းနဲ့ချက်ချက်မမကစားရင်ခုနလေ့ကျင့်ပြီးသားအကစားသမားတွေကစီးကန်းနဲ့ပြောင်းပြီးကစားလိုက်လို့ရှင်ဒါတွေကတိုင်းပြည်အတွက်တိတ်ကိုအကျိုးရှိတဲ့စီးပွားရေးအင်အားစုတွေဖြစ်မှာပေါ့နော်အဲ့ဒါကြောင့်မလို့ကျမဘာအဓိကလုပ်ရမှာလဲဆိုလို့ရှင်ဒီ public procurement reform ကိုလုပ်ရမယ်လုပ်ပြီးရင်တကယ်ကိုတမကြကြတကယ် ethical conduct နဲ့ပေါ့နော်အသေးချာလုပ်ပြီးလို့ရှင်တေချာလုပ်ပြီးလို့ရှိရင်ဟိုပုဂ္ဂလိကခန္ဓာလည်းဖွံ့ဖြိုးတိုးတက်တယ်အလုတ်ကန်ခွင့်လန်းလည်းရှိတယ်ပြီးနိုင်ငံမှာအစိုးရကနေပြီးတော့မှပြည်သူကိုဖြည့်ဆည်းပေးရမယ်ဒီ infrastructure တွေလည်းတိုးတက်တယ်အဲ့လိုမျိုးလုပ်ရမယ့်အခြေအနေလို့ကျွန်မထင်တယ်ရှင
်အဲ့တော့အဲ့လိုကိုခုနဟိုအကြံပြုခဲ့တဲ့လိုမျိုးဖြစ်ဖို့တကယ်တော့လက်တွေ့ဖြစ်ဖို့အတွက်ကကြတော့ဘလို့အခက်အခဲတွေရှိနေလဲအဲ့လိုလက်တွေ့တကယ်အကောင့်ထဲပေါ်လာဖို့အတွက်ပေါ့ဘယ်လောက်ထိအချိန်ပေးရမယ်လို့ထင်ပါလဲ
ဆိုတော့ကျမတို့ကတော့လွတ်တော်မှာပြောရတာအကန့်အသတ်နဲ့ပြောရတာရှင်ကျမတို့ကလွတ်တော်ဆိုတာပြောပဲပြောရတာလေနောက်ပြောပဲပြောရတာကျမတို့ကိုယ်တိုင်ထလို့လို့မရဘူးဆိုတဲ့ခါကျတော့နောက်ပြောရတာမှအချိန်ကန့်အသတ်နဲ့ပြောရတော့တခါလေကိုပြောစင်တာကိုအချိန်နည်းနည်းအတွင်းမှာပြောရတာပေါ့နော်အဲကျတော့ဘာလဲဆိုလို့ရှင်ဒီအစိုးရအနေနဲ့လွတ်တော်ကအတန်ကိုဘလောက်လေးလေးနက်နက်နားထောင်လဲပေါ့မဟုတ်သေးတယ်ပြီးလို့ရှိရင်နားထောင်ပြီးလို့တကယ်လက်သင့်ခံတယ်ဆိုလို့ရှိရင်လေဒီအကောင့်ထဲပို့ဖို့လို့အတွက်ဘလောက် ကိုစိတ်အားထက်သန်လဲပေါ့နော်ဒါဘလောက်လက်သင့်ခံလဲပေါ့နော်အဲ့ဒါပေါ်လဲမူတည်တယ်တကယ်အကောင့်ထက်ပေါ်တာတော့အစိုးရဖြစ်တယ်ပေါ့နော
်ဆိုတော့တက်ခါရဲ့ဒီအတွေ့အကြုံရဆိုလို့ရှိရင်အခုလိုမျိုးလွတ်တော်မှာခုနလိုအကြံပြုဆွေးနွေးချက်တွေကိုအစိုးရဘက်ကဘလောက်ထိအလေးနဲ့ထားပြီးတော့တုံ့ပြန်ခဲ့တာတွေ့ရလဲရှင
့်လက်တလောတော့ကျမမြင်တာတော့ကျမတို့လွတ်တော်မှာလွတ်တော်ကတော့ဝန်ကြီးဌာနရဲ့အလိုလိုက်နေရတဲ့သဘောရှိတယ်ဆိုလို့ရှိရင်ဝန်ကြီးဌာနတွေကမလုပ်ပေးနိုင်သေးရင်လွတ်တော်ကလည်းနည်းနည်းစိတ်လျှော့ထားရတယ်ပေါ့နော်အဲ့လိုမျိုးသဘောတော့ဖြစ်နေတယ်ဆိုတော့ဟိုဒီမိုကရေစီအသက်ဝင်မှုကတော့အဲ့လိုတော့ဖြစ်နေတယ်တကယ်ဖြစ်တဲ့နာကိုလွတ်တော်ကအတင်းဖိပြီးတောင်းလို့ရတဲ့အချိန်မဟုတ်သေးဘူးဘာလို့ဆိုအစိုးရကပြန်ညှာနေရတဲ့သဘောပေါ့နော်အဲ့လိုမျိုးအချိန်လေးတော့ဖြစ်နေရှင်ဒါဘာပဲပြောတာနဲ့တကယ်အကောင့်ထက်ဖော်တာဆိုအကောင့်ထက်ဖော်တာအများအားပိုခက်တာပဲလေဆိုတော့ကျမတို့ကတော့ပြောကြတဲ့လူတွေပေါ့နော်ကျမတို့ပြောကြတဲ့လူတွေဆိုတော့အဲ့လိုမျိုးသဘောတော့ရှိတယ်။နည်းနည်းလွတ်တော်ကနေဟိုလွတ်တော်ကနေပြီးတော့မှအစိုးရညှာနေတဲ့ဟိုကာလလို့ကျွန်မယူဆတယ်။ယူဆဒါပေမဲ့စိုးရင်ချက်ကဘာလဲဆိုရင်ဒါကအတိုင်းတာအချိန်အတိုင်းတာတစ်ခုပဲဖြစ်တဲ့နယ်။ဘာဖြစ်လို့ဆိုအစိုးရတကယ်ပြောင်းသွားတာဘူး။တကယ်ပြောင်းသွားတော့လူသစ်တန်းတက်လာတဲ့အချိန်မှာသူတို့အချိန်ပေးရတာပေါ့နော်။ဒါပေမဲ့ဟိုရေရှည်မှာအဲ့လိုဖြစ်သွားရင်တော့ဒီဒီမိုကရေစီအသက်ဝင်မှုကိုရော့နေသွားပြီးလို့ရှိရင်ဒီ rubber stamp parliament ပေါ့နော်။အဲ့လိုကြီးဖြစ်သွားမှလည်းကျွန်မတို့ကစိုးရင်နဲ့ရှင်
အဲ့တော့အဲ့လိုမျိုးမဖြစ်အောင်လွတ်တော်ကိုယ်စားလှယ်တွေဘက်ကပို့ပြီးတော့အားထုတ်ပြီးတော့တတိုက်တွန်းတွန်းနဲ့လှုပ်ဖို့တင့်တယ်လို့ပြောနိုင်ပါလား
ဟုတ်ပါတယ်ရှင်ကျမတို့ကတော့ဒါကိုဟိုပါပေါ့ကိုယုံကြည်တာကိုလှုပ်ရဲရမယ်လေယုံကြည်တာကိုကိုလှုပ်ရဲရမယ်ပြောရဲရမယ်အဲဒါပေမဲ့တော့လေဟိုကိုထင်တာကြီးလျှောက်ပြောတာမျိုးမဟုတ်ဘဲနဲ့ပညာရှင်စံစံဒါမှမဟုတ်တကယ်ဟိုပေါ့နော် evidence နဲ့ပေါ့နော်သက်သေတကာရအထောက်အထားနဲ့တကယ်ဟိုဒီ statistics တွေ figure တွေဒါမှမဟုတ်အမြင်ပြမှာတကယ်ဖြစ်နေတာတွေလို့ကျမတို့ကတော့ပြည်သူရဲ့အတန်ပေါ့နော်ကျမတို့ဟိုပြောဖို့လိုတယ်ရှင
်နောက်တစ်ခုကလည်းဒီလွတ်တော်ကလည်းဒီ NLD အစိုးရကိုယ်စားလှယ်တွေအများစုဖြစ်တဲ့လွတ်တော်ဖြစ်တဲ့နောက်ပြီးအစိုးရကလည်း NLD အစိုးရဖြစ်နေတဲ့ခါကျတော့ဒီအစိုးရနဲ့ပတ်သက်ပြီးတခုခုအလွတ်တော်ကိုယ်စားလှယ်ကထောက်ပြနေတယ်ဆိုရင်လွတ်တော်ရဲ့မှာပုံမှန်လင်းလင်းအလိုဆွေးနွေးထောက်ပြခွင့်အခြေအနေရောရှိလားရှင့
်အဲ့လိုအခြေအနေတော့ရှိတယ်ဒါပေမဲ့ပါတီကကြိုက်ခြင်းမကြိုက်ခြင်းတော့ရှိနိုင်တာပေါ့နော်ဆိုလို့ရှိရင်ကျမတို့ကဥပဒေရတော့လွတ်တော်ကတော့ဥပဒေနဲ့အညီလည်ပတ်နေတာပဲဒါပေမဲ့ပါတီတွင်းမှာတော့ဟိုဒီကိုအစိုးရကိုပြောလို့မကြိုက်ဘူးဆိုတာလည်းဖြစ်နိုင်တာပေါ့နော်အဲ့ဒါကလည်းဖြစ်နိုင်တယ်ဆိုတော့ကျမတို့ကလွတ်တော်ဟိုတကယ်တမ်းဆိုရင်တော့ဖြစ်တဲ့နာကတော့လေကျမတို့ကဒီပါတီကဘယ်ပါတီကပဲလာပေါ့နော်အဲပါတီကလာကြတယ်ပါတီတစ်ခုမဟုတ်တစ်ခုကလာကြမယ်ဒါပေမဲ့ပြည်သူကရွေးကောက်တင်မြောက်ပြီးပြည်သူကိုယ်စားလှယ်ဖြစ်ပြီးဆိုတဲ့အချိန်မှာပြည်သူကိုကိုစားပြုတဲ့အတောင်ကျမတို့ကပြောပိုင်ခွင့်ရှိရမယ်တကယ်လို့ကိုအစိုးရကိုယ်တိုင်ကအခုဆိုရကိုယ်တိုင်ကပြောဖို့လိုအပ်နေလို့ပြောရမယ်ဆိုလို့ရှင်လေပါတီကလည်းကြီးကြီးပြူပြူခွင့်ပြုတဲ့နယ်ပေါ့နော်အဲ့ဒါကိုကျွန်မဘာလို့ခေါ်ပြောမလဲဆို loyal opposition ပေါ့နော် loyal opposition ဆိုတော့ကိုယ်ပါတီကတက်တဲ့အစိုးရပဲဒါပေမဲ့ဒီအစိုးရလမ်းကြောင်းကြီးမပြောင်းသွားပြီးလမ်းကြောင်းမှားသွားတာမျိုးမဖြစ်အောင်ကျွန်မတို့ကဘေးရန်နေဝိုင်းပြီးထိန်ချောင်းချမှတ်တယ်လို့ပေါ့နော်ဒီ loyal opposition ဆိုတော့ဒါကတော့လက်ခံတဲ့နယ်ပေါ့နော်ဒါပေမဲ့တော့ကျွန်မတို့ကဒီမိုကရေစီရေချိန်လဲနှိမ်သေးတယ်နော်တက်တန်းလဲနှုတ်သေးတဲ့အခါကျတော့ဒါမျိုးလေးတွေကတော့ရှိတယ်ရှင်ကြိုက်ချင်းမကြိုက်ချင်းပေါ့အဲ့ဒါကြောင့်မလို့ကျမကတစ်ခါလေးပြောတယ်ဟိုကြိုက်ချင်းမကြိုက်ချင်းနဲ့မှန်ရင်းမှားခြင်းကမတူဘူးပေါ့နော်မတူဘူးကွက်တိမတူဘူးမတူတဲ့အခါကျတော့ဒီမှန်မိမဲ့ကြိုက်ချင်းမှလည်းကြိုက်မှာဟိုဒါပေမဲ့ဟိုမဟုတ်တာပြောနေပေမဲ့ဟိုကိုဟိုအကြိုက်လိုက်ပြီးပြောရင်ကြိုက်ရင်လည်းကြိုက်မှာပေါ့နော်အဲ့ကျတော့ကျမတို့ကတော့ကိုယ်စားလှယ်တယောက်ချင်းစီတတ်တိရှိဖို့လိုပါပေါ့
အလုံးကတော့ဒီကေရန်တော့ဟိုလွတ်တော်ကိုယ်စားလှယ်တွေပဲဖြစ်ဖြစ်အစိုးရဝန်ထမ်းတွေပဲဖြစ်ဖြစ်ကတော့တိုင်းပြည်အတွက်ကိုလုပ်နေတဲ့သူတွေပဲဖြစ်တဲ့အခါကျတော့တိုင်းပြည်အတွက်ကိုပဲအဲ့ဒီဦးစားပေးပြီးဖြစ်ဖြစ်မယ်ထင်ပါ
တယ်။အဲ့ဒါကြောင့်မို့တစ္ဆာရှိတယ်လို့ပြောရင်လည်းလေဘာအောင်တစ္ဆာရှိရမှာလဲပေါ့နော်။ဆိုလို့ရှိရင်ကျမတို့ပါတီမှာတော့တစ္ဆာရှိတယ်ဆိုတဲ့စကားကိုသိပြီးတော့မှတုံးတာ။ကျမကဘာအောင်တစ္ဆာရှိရမှာလဲဆိုပြည်တိုင်းပြည်နဲ့လူမျိုးကိုပဲတစ္ဆာရှိရမှာ။ကျမကတော့နောက်ဆုံးကြတော့နောက်ဒီပါတီကိုယ်တိုင်ကလည်းတိုင်းပြည်နဲ့လူမျိုးကိုအတွက်ပဲလုပ်ရမှာ။အဲ့ဒါကျမတို့ကတော့အမြင်ရှင်းရမှာပေါ့နော်။ကိုယ်စားလှယ်တယောက်ချင်းစီကကိုယ်ဆုံးဖြတ်ပြီးဝင်လာပြီးလို့ရှိရင်တစ္ဆာရှိတယ်ဆိုတာကိုလည်းတက်စားရှိရမယ်ကိုဘာကြောင့်ဝင်တာလဲတော့တိုင်းပြည်နဲ့လူမျိုးအတွက်အလုပ်လုပ်ချင်လို့ဝင်တာဆိုလို့ရှိရင်နောက်ဆုံးတက်စားရှိရမှာတိုင်းပြည်နဲ့လူမျိုးတက်စားရှိရမှာရှင
်ဆိုအဲ့လိုမျိုးဒေါက်တာသက်ခိုင်ဆိုခုတာဆိုရင်ဒါပြက်ပြက်သားပုံဝင်လေးလေးပြောရဲတဲ့ဒါလွတ်တော်ကိုယ်စားလှယ်တယောက်ပေါ့လေဆိုတော့အဲ့လိုမျိုးလွတ်တော်ကိုယ်စားလှယ်ရောလွတ်တော်ရဲ့ပါအများကြီးရှိရလားရှင
်အခုကတော့ဒီလိုပေါ့နော်ဟိုကျမကတော့တော်တော်ပြောတဲ့အထက်မှာပါတာပေါ့နော်တော်တော်များများတော့မပြောကြဘူးလို့ကျမမြင်တယ်ဒါပေမဲ့သူတို့ကမပြောပေမဲ့ဟိုမသိဘူးလားဆိုတော့သိတော့သိနေတယ်သိတဲ့လူတွေလည်းအများကြီးရှိပါတယ်ရှင်ဒါပေမဲ့မပြောကြသေးဘူးပေါ့နော
်ဆိုမေးချင်တာတော့အဲ့လောက်ပါပဲ
ဟုတ်ကဲ့ဟုတ်ကဲ့
ဖြေပေးတာလည်းအများကြီးကျေးဇူးတင်ပါတယ
်မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုတင်ဆက်ပေးလိုက်တာဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ9ရက်သတင်းငွေနဲ့ညပိုင်းအတန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအစီအစဉ်တွေကို line တိုမီတာ19 25 30နဲ့အပြင် line လက်မီတာ190တို့ကနေပြီးတော့လည်းတိုးချဲ့ဖန်ယူနားဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့ထူးခြားစာများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်ကိုအရင်ဆုံးထုတ်လွှင့်ပါမယ်။ကုံစင်းနှုံကြီးမြင့်တာအစိုးရနဲ့မဆိုင်ဘူးလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရယ်။မအင်ဂျင်နီယာကုညီတင်ဆက်ထားပါရယ်ရှင်။
ခဲ့တဲ့ဇန်နဝါရီလ3ရက်နေ့မနေ့ပိုင်းကမွန်ပြည်နယ်တထုံမြို့မှာပြည်နယ်ဝန်ကြီးချုပ်နဲ့လူလူတွေ့ဆုံပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲဒီတွေ့ဆုံပွဲမှာပြည်သူတယောက်ကကုံစင်းနှုံကြီးမြင့်နေမှုနဲ့ပတ်သက်ပြီးပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကိုမေးခွန်းတစ်ခုမေးမြန်းပါတယ်။ဝန်ကြီးချုပ်ပြန်ဖြေလိုက်တဲ့စကားကတော့အင်တာနက်လူမှုကွန်ရက်ဆံမျက်နှာတွေမှာပြန့်နှံ့သွားပြီးအတော်လေးဝေဖန်တာခံလိုက်ရပါတယ်။သူပြောလိုက်တာကကုံစင်းနှုံကိုကြားကျင်နေဆိုရင်ဟင်းကိုတမဲပဲစား။ဟင်းတမဲပဲစားတော်ပြီ။ခဏလေးကုံစင်းနှုံကြားသွားမယ်ဆိုတဲ့စကားလုံးပါပဲဒီစကားလုံးနဲ့ပတ်သက်ပြီးဇန်နဝါရီ4ရက်နေ့မော်လမြေမြို့မှာလှုပ်တဲ့လွတ်လပ်ရေးနေ့အခမ်းအနားမှာထပ်ပြီးရှင်းပြခဲ့ပြန်ပါတယ်ဒါပေမဲ့သိပြီးအဆင်ပြေတဲ့ဖြေရှင်းစကားမဟုတ်ခဲ့ပါဘူးကုံစင်းနှုံကြားဆင်းရင်းနဲ့ပတ်သက်ပြီးမုံမီနဲ့ဝင်းကျုပ်ပြောစကားဘာတွေမှားသွားသလဲမုံဝင်းကျုပ်ပါဝင်လက်ရှိ NLD အစိုးရအဖွဲ့တာဝန်ရှိသူတွေဟာအစိုးရတရားရဲ့အဓိကတာဝန်ဘာတွေလဲဆိုတာတည်တည်ချာချာသိကြပါရဲ့လားဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပါ
မုံပြင်းရဲ့ဝင်းကြီးချုပ်တထုံမှာပြောခဲ့တာကကုံစင်းနှုံကြစေခြင်းရင်ထမင်းကိုတနက်ပဲစားအလူတွေမှာကျွေးတာမွေးတာတွေကလည်းများလွန်းနေဒါကို short ချကြအဓိကအားဖြင့်ချိုးချံချွေတာကြဆိုတဲ့သဘောမျိုးပြောတာဖြစ်ပါတယ်ဒါမျိုးအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကလည်းသူမကြဆုံးခင်အချိန်တုန်းကစစ်ပီးခေအင်္ဂလန်နဲ့ရုရှားကိုနမူနာပေးပြီးချိုးချံချွေတာဖို့ပြောခဲ့တာကိုနမူနာပေးခဲ့ပါတယ်။အဲ့ဒီလိုပြောခဲ့တာကိုဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့မော်လမြိုင်မှာမိကွန်းပြောတဲ့အခါသူ့ဆိုလိုရင်းဟာပြည်သူတွေကိုဟင်းတမဲတဲ့စားချိုးချံချွေတာပြီးပိုရှန်တဲ့ငွေကိုရင်းနှီးမြှုပ်နှံကြရင်ကုံစင်းနှုံကျသွားမှာဖြစ်တယ်လို့ပြန်ပြီးရှင်းလင်းခဲ့ပါတယ်။တကယ်တော့သူအဲ့ဒီလိုထပ်ပြီးဖြေရှင်းတာကိုလည်းပြည်သူတွေကဘဝင်မကျလက်မခံနိုင်ကြပါဘူး။အကြောင်းကတော့ကုံစင်းနှုံကြဆင်းရေးမှာအစိုးရကဘာတာဝင်းမှမရှိတဲ့သဘောပြည်သူတွေကချိုးချံချွေတာလိုက်ရင်ပဲကုံစင်းနှုံကြသွားနိုင်တဲ့သဘောပြောခဲ့လို့ပါပဲမွန်ပြည်နယ်ဝင်းကြီးချုပ်ပြောစကားနဲ့အတိအကျမတူပေမဲ့ခက်ဆင်ဆင်စကားမျိုးပြောခဲ့ဘူးသူနောက်တစ်ယောက်ကတော့တီထောင်စုအစိုးရစီမံဘဏ္ဍာဒုဝန်ကြီးဦးအောင်ထူပါသူကကုံစင်းနှုံတက်ရတာနဲ့ပတ်သက်ပြီးပြည်သူတွေဟာအစိုးရကိုပဲအပြစ်တင်နေတာအကျင့်ပါနေတဲ့အကြောင်းဒါဟာမိုင်းဆက်မပြောင်းနိုင်ကြလို့ဖြစ်တဲ့အကြောင်းဈေးကွက်စီးပွားရေးစနစ်မှာဈေးကွက်ကိုလွှမ်းမိုးထားတာအစိုးရမဟုတ်တဲ့အကြောင်းဝယ်လိုအားနဲ့ရောင်းလိုအားလိုခေါ်တဲ့ဈေးကွက်အင်အားစုတွေပဲဖြစ်တဲ့အကြောင်းပြောဆိုထားလို့ပါပဲသူပြောတာတွေအမှန်ပဲလားကုံစင်းနှုံကြီးကြီးရခြင်းပြဿနာမှာအစိုးရကဘာတာဝင်းမှမရှိဘူးလားဆိုတာကလည်းလေလာသုံးသပ်ကြည့်ဖို့ကောင်းတဲ့ပြဿနာတစ်ခုပ
ါဒါနဲ့ပတ်သက်ပြီးပထမဦးဆုံးရှင်းဖို့လိုတာကပြည်သူတွေပြောပြောနေတဲ့ကုံစင်းနှုံမြင့်တက်မှုပြဿနာဘာလဲဆိုတဲ့အသေးပဲသိဖို့လိုပါတယ်ပြည်သူတွေပြောဆိုနေကြတာဟာလက်ရှိသူတို့အလုပ်လုပ်ပြီးရနေတဲ့ဝင်ငွေနဲ့ကုန်ပစ္စည်းဒါမှမဟုတ်ဝန်ဆောင်ကားတွေကိုဘလောက်အတိုင်းအတာဝယ်ယူသုံးစွဲနိုင်တယ်လဲဆိုတဲ့အခြေအနေကိုဆွလိုတာပါသူတို့ရတဲ့ဝင်ငွေရဲ့ရာခိုင်နှုန်းဘလောက်ကိုနေထိုင်ရေးအတွက်သုံးနေရတယ်လဲသူတို့ဝင်ငွေရဲ့ရာခိုင်နှုန်းဘလောက်ကိုအသက်ရှင်ရုံအဆင့်စားသောက်ရေးမှာသုံးနေရတယ်လဲသူတို့ဝင်ငွေနဲ့ဘလို့ကုန်ပစ္စည်းဘလောက်ဝယ်နိုင်တယ်လဲအဲ့လိုအခြေအနေကိုဆွလိုတာပါပြောရရင်ရတဲ့ဝင်ငွေနဲ့ဘာမှလောက်လောက်လလအသုံးမပြုနိုင်မဝယ်နိုင်မချမ်းနိုင်ဖြစ်နေတာပါဒါကိုပြည်သူတွေက သူတို့ဝင်ငွေတွေကတော့တိုးတက်မလာဘူးအခြားတစ်ဖက်မှာတော့ဝယ်ယူစားသုံးရတဲ့ကုန်ပစ္စည်းတွေရဲ့ဈေးနှုန်းတွေကတော့မြင့်တက်လာတဲ့ဆိုပြီးကုန်ဈေးနှုန်းမြင့်တက်လာတဲ့ဆိုတဲ့အသုံးနှုန်းကိုအလွယ်တကူသုံးနှုန်းနေကြတာဖြစ်ပါတယ်။ဒါကိုအစိုးရအဖွဲ့တာဝန်ရှိသူတွေနားလည်ဖို့လိုအပ်ပါတယ်
။တကယ်တော့ကုန်ဈေးနှုန်းတက်ခြင်းကျခြင်းဟာရောင်းလို့အားနဲ့ဝယ်လို့အားကြောင့်ဖြစ်ရတယ်ဆိုပြီးလွယ်လွယ်ပြောလို့ရတာမျိုးတော့မဟုတ်ပါဘူး။ကုန်ဈေးနှုန်းဒါမှမဟုတ်ဝန်ဆောင်ကဈေးနှုန်းတက်မှတ်မှုတွေမှာအစိုးရကကောက်ခံတဲ့အခွန်အခဈေးနှုန်းကုန်ပစ္စည်းထုတ်လုပ်မှုကုန်ကြစရိတ်တည်ယူပို့ဆောင်ရေးစရိတ်ကုန်ပစ္စည်းဖြန့်ဖြူးပုံစနစ်မြန်မာကျပ်ငွေတန်ဖိုးအနည်းအမြင့်အစရှိတဲ့အချက်ပေါင်းများစွာပါဝင်နေပြီးအဲ့ဒီအချက်အများစုဟာလည်းအစိုးရရဲ့စီမံခန့်ခွဲမှုနဲ့ဓာတ်ရိုက်ပတ်သက်နေလိုပါပဲဥပမာအားဖြင့်အရင်ဆက်အာဏာရှင်တွေခေတ်ကပြည်တွင်းမှာမော်ရယ်မြင့်ကားတစ်စီးကျပ်သိန်း3000ဝန်းကျင်မိုဘိုင်းဖုန်းစင်ကတ်တစ်ခုကျပ်သိန်း40ကျော်အမှန်တကယ်ဖြစ်ခဲ့ပူပါတယ်။ဒါဟာရောင်းလိုအားဝယ်လိုအားကြောင့်ဖြစ်ရတယ်ဆိုရင်အတော်လေးကိုမှားရင်းနဲ့သုံးသက်ချက်ဖြစ်ပါလိမ့်မယ်။နောက်ပိုင်းကားတင်သွင်းခွင့်ကိုအစိုးရကဖြေလျှော့ပေးလိုက်တဲ့အခါမိုဘိုင်းဆက်သွယ်ရေးလုပ်ငန်းနိုင်ငံတကာပုဂ္ဂလိကကုမ္ပဏီတွေကိုလုတ်ကန်ခွင့်ပြုပြီးလွတ်လပ်စွာပြိုင်ဆိုင်ခွင့်ပြုလိုက်တဲ့အခါကားစင်းနှုံးတွေကမိုဘိုင်းဖုန်းစင်ကတ်တစ်ခုကျပ်1500ဝန်းကျင်တနည်းအားဖြင့်ဒေါ်လာကျော်ကျော်ဈေးနှုန်းအထိကျဆင်းသွားတာတွေ့နိုင်ပါတယ်။ဒါဟာအစိုးရရဲ့စီမံခန့်ခွဲမှုကြောင့်ဈေးနှုန်းကျဆင်းသွားရတဲ့ဆိုတဲ့နမူနာကောင်းပါ။အလားတူပဲရှမ်းပြည်နယ်အောင်ပန်းဘက်ကဂေါ်ဘီတုတ်တွေရန်ကုန်ရောက်တဲ့အခါဘားချောင်ဈေးနှုန်းအဆမတန်ကြီးမြင့်သွားရသလဲ။ကုန်ကားဒဇာကားတွေကြီးမြင့်နေလို့လား။လမ်းမှာကောက်ခံတဲ့အခွန်အခမြင့်မားနေလို့လားတွက်ချက်ရပါမယ်။ကုန်ကားတစားကကြီးမြင့်ရတယ်ဆိုရင်လည်းဘာအကြောင်းကြောင့်လဲကုန်ကားအတွက်ရင်းနှီးမြှုပ်နှံထားတဲ့တံမိုးကမြင့်နေလို့လားအဲ့ဒီလို့ဆိုကုန်ကားတင်သွင်းခွင့်မှာကောက်ခံတဲ့အခွန်နှုံးထားမော်တော်ယာဉ်မှတ်ပုံတင်ကြီးစတာတွေမြင့်နေလို့လားပြန်ဆန်းစစ်ပြီးအစိုးရကဖြေလျှော့မှုတွေလုပ်ပေးရပါမယ်နောက်တဲ့ပြဿနာတစ်ခုကကုန်ပစ္စည်းထုတ်လုပ်မှုစားစရိတ်ကြီးမြင့်လို့ကုန်စည်းနှုံးတွေတက်ရတာပါကုန်ပစ္စည်းထုတ်လုပ်သူတွေဟာအစိုးရအခွန်အခကြောင့်ကုန်ကြမ်းတွေကိုဈေးကြီးပေးဝယ်နေရသလားလျှက်စစ်မရလို့မီးစက်မောင်းပြီးထုတ်လုပ်နေရသလားအစရှိတဲ့ပြဿနာပေါင်းစုံကိုအစိုးရကလေ့လာဆန်းစစ်နေရပါမယ်။အဲ့ဒီလိုပြဿနာတွေရှိနေရင်အခွန်အခရှော့ချတာလျှက်စစ်မီးရအောင်လုပ်ပေးတာစီစဉ်ပေးနိုင်ခဲ့ရင်ကုန်ပစ္စည်းထုတ်လုပ်စရိတ်ကျပြီးကုန်စည်နှုန်းလည်းတည်ငြိမ်ပါလိမ့်မယ်။နောက်ပြဿနာကြီးတစ်ခုကမြန်မာကျပ်ငွေတည်ငြိမ်ရေးပါ။ဒါကအစိုးရနဲ့ဓာတ်ရိုက်သက်ဆိုင်ပါတယ်။အစိုးရကမြန်မာကျပ်ငွေတည်ငြိမ်အောင်မထိန်းနိုင်ရင်ကျပ်ငွေတန်ဖိုးကျဒေါ်လာအပါဝင်နိုင်ငံသားငွေတန်ဖိုးတက်ပြီးကုန်ကြမ်းပစ္စည်းဈေးနှုန်းတက်တာသွင်းကုန်အနေနဲ့သွင်းလာတဲ့ကုန်ပစ္စည်းတွေရဲ့ဈေးနှုန်းတက်တာရင်ဆိုင်ရမှာဖြစ်ပြီးအထွေထွေကုန်ဈေးနှုန်းလည်းတက်လာမှာပါ။ခြုံငုံပြောရရင်ကုန်စည်နှုံတည်ငြိမ်ရေးမှာအစိုးရရဲ့စီမံခန့်ခွဲနိုင်မှုအရေးအချင်းအပေါ်အများကြီးမူတည်နေတယ်ဆိုတာပါ
။ဒါကိုအစိုးရတာဝန်ရှိသူတွေကကုန်စည်နှုံတက်တယ်ဆိုတာအစိုးရနဲ့မဆိုင်ဘူးလို့လွယ်လွယ်မှားမှားလက်ခံယုံကြည်နေတယ်ဆိုရင်တော့တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ပြည်သူတွေစားဝတ်နေရေးနဲ့ဘဝအဆင်ပြေလာအောင်အောင်အောင်မြင်မြင်အကောင့်ထဲပို့ပေးနိုင်မှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပေးလိုက်တာပါခရော်လာမဲ့အင်္ဂါနေ့ည9:00နာရီတိုင်းလေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုရနာဆင်ကြည့်အောင်ပါရှင
်ဒေါ်ရစမဆင်ပြည်အောင်စုငယ်ငယ်ရေးညီလာခံ22ရာစုပင်လုံးတတိယကျင်းဆွေးနွေးပွဲဒီလာထဲမှာကျင်းပဖို့ရှိနေချိန်မှာပဲတိုင်းသားနေမျိုးတွေမှာတိုက်ပွဲအံတွေလည်းထွက်ပေါ်နေရပါငယ်ငယ်ရေးနှစ်ဖြစ်နဲ့တတ်မှတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထက်ဒီနေ့မှာပြည်တွင်းငင်းငင်းရေကိုမျှော်လင့်နိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ VOA ရဲ့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးခြင်းတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါသေးတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်သလို VOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာပြန်ပါလိမ့်ရှင
်။ဒါမဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA ကလည်းတင်းငွေနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍပါမအေးတနာကျော်ကစူးစီးတင်ဆက်ထားပါရစေ။ရှင်
ာပါရှင်။ VOE ကိုရေးလာကြတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးဖို့ရှိပါတယ်။သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းမေတ္တာတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့အရင် VOE ကိုစာရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေနဲ့စကြင်ပါတယ်။ Facebook ပေါ်မှာရေးလာကြတဲ့သောရရှင်တို့ရဲ့စာနဲ့စပါမယ်။ Consent to ဆိုတဲ့သောရရှင်ကရေဒီယိုပဲနားထောင်ကြည့်တာများပါတယ်တဲ့။ VOE ကို Facebook ကနေ live မသေးစားလို့ပါတဲ့။ VOE မိသားစုအားလုံးကျန်းမာချမ်းသာကြပါစေ။ကျေးဇူးတင်ပါတယ်လို့ပြောပါတယ်။ဟုတ်ကဲ့ပါ။ဘယ်ကပဲနားထောင်VOA အစီအစဉ်ကိုနားထောင်နေဆိုလို့ကျေးဇူးအထူးပါနော်ရေဒီယိုကဆိုရင်တော့လေဒီ line ကောင်းတဲ့နေရာတွေမှာတိတ်ချနားထောင်လို့ရပါတယ် Facebook ကလည်းဒီအဲ့လိုအလားတူနေလို့ပါပဲရှင်ဒီ Facebook Internet line ကောင်းတဲ့နေရာတွေမှာတော့တိတ်ချနားထောင်လို့ရတာပါကျမတို့ဘက်ကတော့အစီအမင်းရေဒီယိုကရောရုပ်မြင်သံကြားအစီအစဉ်ကိုလည်းရုပ်သံ line ကနောက်ပြီးတော့ Facebook ကအားလုံးကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်နိုင်ဝင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကanti english စာတင်ပေးတာအရင်ကောင်းတယ်တေချာကိုရှင်းပြတာစနစ်ကြပါတယ်ဆိုတော့ရေးလာပါတယ်ကျမတို့ VOA မြန်မာပိုင်းက anti dollar la tan အပတ်စဉ်ပို့ချပေးနေတဲ့ american idiom အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာကိုရည်ညွှန်းဟန်တူပါတယ်နော်ဒီအစီအစဉ်ကိုကျမတို့ရုပ်မြင်သံကြားကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတယ်လို့မျိုး radio အစီအစဉ်မှာလည်းနေ့စဉ်ထုတ်လွှင့်ပေးနေပါတယ်ရှင်နောက်တော့ရှင်ကလည်းဒီအစီအစဉ်နဲ့ပဲပတ်သက်ပြီးတော့သူကတော့ဒီမြန်မာနိုင်ငံရဲ့လောကဆိုင်ရာ EDN အသုံးအနှုန်းများအင်္ဂလိပ်စာပို့ချချက်ကိုနားဆင်ပြီးရေးလာတာပါ။ရေဒီယိုကနေရောတယ်လီဖုန်းတဲကပါ VOA မြန်မာပိုင်းရဲ့ EDN သင်ခန်းစာအစီအစဉ်ကိုနားဆင်ရတာအားလုံးကိုကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်။တီဟာကြီးဆိုတဲ့တော့ရှင်ရေးလာတာဖြစ်ပါတယ်။နောက်ထပ်တော့ရှင်တယောက်ကတော့ကျမတို့တင်ပေးတဲ့သတင်းကိုနားဆင်ပြီးတော့သူကစလိုင်းချိုမနာထန်းဆိုတဲ့တော့ရှင်ဖြစ်ပါတယ်။ဒီချင်းလူမျိုးတော်ရရှင်ကတရင်နေနားထောင်ရတာဘ ഹു သူတရရလို့ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်။အခုမြန်မာပြည်ကပေးစာများအစီအစဉ်မှာအနောက်တိုင်းတချင်းလေးတွေမြန်မာတချင်းလေးတွေလည်းထည့်သွင်းထုတ်လွှင့်ပေးနေတာပါနော်။ဒီမှာညောင်ကံမျိုးကြေးခစ်ရင်ချင်းမှုဆောင်ကပါဆိုတဲ့တော်ရရှင်ကတော့နာမည်တော့ရေးမထားပါဘူး။သူကမင်္ဂလာပါကျွန်တော်လည်း VOA ကိုနားဆင်သူပါ။တချင်းတွေထုတ်လွှင့်ပေးတာကိုလည်းအလွန်ကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်ရှင်။VOA စီစဉ်ကိုနားဆင်ပြီးတော့နောက်ထပ်ရေးလာတဲ့သူတယောက်ကတော့တီရာဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကစနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်အပါအဝင် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်အစအဆုံးကိုကြိုက်ပါတယ်လို့ VOA ကို email တို့လေးရေးပြီးတော့ပြောလာခဲ့ပါတယ်။ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေကိုလက်မခံနိုင်မနဲ့အကြီးကျယ်စိတ်ဆိုးပြီးတော့ဒေါသတကြီးနဲ့ဒီမှတ်ချက်တွေရေးလာကြတာလည်းအများကြီးတွေ့ရှိရပါတယ်။ဒီမှာအထူးသဖြင့်တော့ဒီရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့တင်ပြပေးတဲ့သတင်းတွေပေါ်မှာမကျေနပ်ကြတာဖြစ်ပါတယ်။ကျမတို့ကတော့သတင်းကိုဒီအဖြစ်အပျက်အတိုင်းသာဖော်ပြရတာဖြစ်ပါတယ်နော်။ဒီလိုမျိုးရေးလာကြတဲ့သောရရှင်တွေကိုတုံ့ပြန်ရေးသားလာတဲ့သူတယောက်ကတော့သူ့ရဲ့နာမည်ကို DR လို့ရေးလာပါတယ်။ VOA ကိုမှတ်ချက်လေးရေးပြီးတော့ပို့လာတာပါ။နားထောင်တဲ့သူတွေစိတ်ဝင်စားမဲ့သတင်းကြိုက်မဲ့တဲ့င်းကိုသာရေးမယ်ဆိုရင်တော့ဒါဟာတဲ့င်းအမှန်မဟုတ်ဘဲနဲ့ဖတ်သူတွေရဲ့အချင်းကိုဖျက်ဆီးပစ်လိုက်တာပါပဲ။တဲ့င်းဖတ်သူတို့ရဲ့အခွင့်အရေးကိုလည်းချိုးဖောက်မှုသာဖြစ်ပါတယ်။အဲ့လိုရင်းလဲလူအခွင့်အရေးချိုးဖောက်ခြင်းသာဖြစ်ပါတယ်ဆိုပြီးရေးလာပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေနောက်ပြီးတော့သောရရှင်ရဲ့နိုင်ငံရေးအမြင်နဲ့ပတ်သက်ပြီးရေးလာတဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်ရှင်။ဒီတစ်ပတ်တော့ Imagine Dragons rock အဖွဲ့တည်ဆိုထားတဲ့ Thunder ဆိုတဲ့တခြင်းနဲ့ဖြောပြပေးကြတာပါ။ဒီတခြင်းကသူတို့အဖွဲ့ရဲ့တတိယမြောက် Studio တေးတက်ပြား Evolve ထဲကဒုတိယမြောက်ထွက်တဲ့တခြင်းဖြစ်ပြီးတော့ဒီတခြင်းက Billboard and Clio Top TV Commercials အကောင်းဆုံးတခြင်းများစီးရင်မှာလဲဩဂုတ်လမှာနံပါတ်1ချိန်သွားပါတယ်။ Belarus ချက်ပြည်သူသမရနိုင်ငံ Latvia နိုင်ငံတို့မှာအကောင်းဆုံးတင်းနံပါတ်1ချိန်ပါတယ်။Austria, Belgium, Germany, Italy, Poland, Russia, Sweden, Switzerland တို့ဥရောပနိုင်ငံတွေနဲ့တခြားနိုင်ငံပေါင်း73နိုင်ငံမှာနံပါတ်10တဲ့ဝင်တာပါ။ Billboard ရဲ့ online ပေါ်ကတေးသချင်းရောင်းချမှုအကောင်းဆုံးဆင်းမှာလည်းအရောင်းအကောင်းဆုံးသချင်းဖြစ်ပါတယ်။ဒါကသူတို့အဖွဲ့အတွက်ဒီလိုမျိုးအရောင်းအကောင်းဆုံးနေရာရောက်တာပထမအဆုံးအချိန်ပဲဖြစ်ပါတယ်။2013ခုနှစ်မှာထွက်တဲ့ New Zealand အဆိုတော် Lord ရဲ့ Royal ဆိုတဲ့သချင်း၅ဘက်ဆက်တိုက်နံပါတ်1နေရာယူသွားပြီးတဲ့နောက်ပိုင်းမှာလည်းဒီ Rock သချင်းတစ်ပုဒ် online အရောင်းအကောင်းဆုံးတေးသချင်းနေရာကိုအခု Emerging Dragon ရဲ့ Thunder တခြင်းကပထမဆုံးအချိန်ပြန်ရောက်လာတာပါ။သူ့ရဲ့ဒီခွေတဲကပထမထွက်သွားတဲ့ Believer ဆိုတဲ့တခြင်းကလည်းနံပါတ်1နေရာအထိရောက်ခဲ့ပါတယ်။ Las Vegas မြို့က Rocker တွေဖွဲ့ပြီးတော့စုဖွဲ့ထားတဲ့ Alt Rock အဖွဲ့ Emerging Dragon ချာ2008ခုနှစ်ထဲကစပြီးတော့ထွက်လာတာဖြစ်ပေမဲ့လည်းဒီနေ့မှမှအောင်မြင်မှုတွေဒီလောက်ကြီးကြီးကျယ်ကျယ်ရနေကြတာပါ။ဒီတော့ Emerging Dragon ချရဲ့နောက်ဆုံးလူကြိုက်အများဆုံးတခြင်းဖြစ်တဲ့ Thunder ဆိုတဲ့တခြင်းလေးနဲ့ဒီတစ်ပတ်ဖြောပြပေးကြပါမယ်။နားဆင်တဲ့သူတွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားထောင်ကြည့်ပါအောင်နော် Just a young gun with a quick fuse I was uptight wanna let loose
seat in the foyer. Take a number. I was lightning before the thunder.
Thunder, 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 thunder,
thunder, thunder, thunder, thunder, thunder,
thunder,
thunder, feel the thunder. Lightning and the thunder. Thunder, feel the thunder. Lightning and the thunder. Thunder, thunder. Thunder. Kids were laughing in my classes while I was scheming for the masses. Who do you think you are? Dreaming about being a big star. They say you're basic, they say you're easy. You're always riding in the backseat. Now I'm smiling from the stage while you were clapping in the nosebleeds.
Thunder, thunder.
Emerging Dragon အဖွဲ့တည်ဆူထားတဲ့တန်တဲဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။နောက်ပိုင်းမှာတော့သောရရှင်နေတောင်းဆိုထားတဲ့မြန်မာတခြင်းလေးတစ်ပုဒ်နဲ့လည်းဒေးလက်ဆောင်ဖြစ်နေဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးစီမှာတယ်။စစ်တပ်တွေမှာတပ်သားတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပြီးတော့စာရေးလာတဲ့သောရရှင်ရဲ့ရင်ဖွင့်ချက်ကိုဝေမျှပေးကြပါတယ်။ဟိုတယ်လောက်တော့ကလည်းအလားတူစာမျိုးတစ်စောင်ရရှိခဲ့လို့ကျွန်တော်တို့မြန်မာပြည်ကပေးစာများကဏ္ဍကနေပြီးတော့ဖော်ပြပေးခဲ့ပါတယ်နော်။ဒီတစ်ခေါက်အစာကလည်းဒီတပ်တွေမှာလုံးတဲ့ပြည်ရဲ့သားနဲ့ကိုယ်ဆန္ဒနဲ့ကိုစစ်တပ်ကနေပြီးတော့အနားယူခွင့်မပေးပါဘူးဆိုပြီးတော့အခုလိုမျိုးသူတို့ကြုံတွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတာပါ
။ကျွန်တော်ကရုံတိုင်းစစ်ထနာချုပ်လောက်ခံတပ်တက်ကတက်ချက်ကြီးအစဉ်ရှိတဲ့သူပါ။တပ်မတော်မှာတောင်းဝန်ထမ်းဆောင်ခဲ့တာစစ်သက်၁၈နှစ်ရှိပါပြီ။ကျွန်တော်မှာကြုံလာတဲ့အခက်အခဲကြောင့်တပ်ကနေထွက်ဖို့ကြိုးစားခဲ့ပါရတယ်။တပ်ထဲကိုဝင်တော့ကတပ်မတော်က၅ပေါင်း၅စစ်သက်၁၀နှစ်ပြည့်လို့ရှိရင်တပ်ထဲမှမနေချင်လို့ရှိရင်ထွက်ခွန့်ပေးမယ်ဆိုတဲ့စာချုပ်နှစ်ခုချုပ်ဆိုထားခဲ့ပါရတယ်။လက်တွေ့မှာဖြစ်မလာပါဘူး။လူခွင့်ရေးချိုးဖောက်တာပဲဖြစ်ပါရတယ်။အဲဒီနောက်မှာစစ်တပ်နဲ့ညှိပြီးတော့တရားဝင်ဆေးဘုတ်လုပ်ပြီးတော့တပ်ကထွက်ဖို့ကြိုးစားခဲ့ပါရတယ်။ရတဲ့နည်းနဲ့ထွက်တာပေါ့ဗျာ။ဒါပေမဲ့လည်းတပ်မတော်ကထွက်ခွန့်မပေးပြန်ဘူးဗျ။တပ်မတော်မှာမပျော်ရွှင်လို့ထွက်ချင်တဲ့သူတွေကိုအတင်းကျပ်ချုံနှောင်ဖမ်းဆီးအရေးယူမှုတွေလုပ်ဆောင်နေပါတယ်။ဒီစစ်သည်တွေဟာနိုင်ငံတော်ပုံကန်တာလည်းမဟုတ်ပါဘူး။လူသက်ဓများတိုက်တာလည်းမဟုတ်ပါဘူး။အခုအရေးယူဖမ်းဆီးခံနေရတဲ့သူတွေကပင်စင်စားတွေနဲ့တပ်ကထွက်ခွင့်ပြုပြီးတော့ခံစားခွင့်စားနေတဲ့သူတွေပါ။အားလုံးတက်နိုင်ငံလုံးဆိုရင်အယောက်400လောက်ရှိပါတယ်။အတင်းလိုက်ဖမ်းနေတော့ကြောက်လန့်ပြီးတော့တခြားနိုင်ငံတွေနေဆက်တွေတော်တဲ့တွေကိုပြေးကြတဲ့သူတွေများပါတယ်။စစ်သည်တချို့တော့တပ်ကိုပြန်ပြီးတော့သတင်းပို့ကြပါတယ်။ဆိုလိုတာကတပ်မတော်မှမနေကျင်တဲ့သူတွေကိုဘာလို့ထွက်ခွင့်မပေးကျင်တာလဲဒီစစ်သည်တွေကိုအရေးယူပြီးတော့ပြန်လဲတာဝန်ထမ်းဆောင်ခိုင်းမယ်ဆိုတော့သူမှစိတ်မှမပါတော့တာဘာအကျိုးရှိမှာလဲသူတို့ကိုထွက်ခွင့်ပြုလိုက်ရင်ရောတပ်မတော်ကြီးကကွယ်ပြောက်သွားမှာမဟုတ်လားတပ်မတော်အကြီးအကဲတွေကရောလက်အောက်ငယ်သားတွေပေါ်မှာတနာညှတာမှုမရှိတော့ဘူးလားဗျစစ်သက်၁၀နှစ်ဆိုရင်တော့နိုင်ငံသားတဦးရဲ့တာဝန်ကျေပြွန်ပြီလို့ထင်ပါတယ်တာဝန်ကျေတဲ့သူတွေဒီလိုမျိုးမလုပ်သင့်ဘူးလို့ထင်ပါတယ်အင်အားလျော့ပါဆိုလို့ဆိုလို့ရှိရင်ဒီလူတွေကစိတ်မှမပါတော့တာနိုင်ငံတော်လဆာရိတ်ခါဖြုံးတီးသလိုပဲဖြစ်နေပါပါအခုဆိုရင်ဖမ်းဆီးခံထားရတာတချို့စစ်သည်တွေဆိုရင်9လလောက်ရှိပါပြီကျွန်တော်တို့တွေဟာတပ်မတော်ကိုချစ်သလိုပဲတပ်မတော်မှာတာဝန်ချီခဲ့တဲ့စစ်သည်တွေပါဒီစစ်သည်တွေကိုဖမ်းဆီးချုပ်နှောင်အရေးယူမှုတွေမလုပ်ဖ ೇನೆ တပ်မတော်မှာထောက်ခွင့်ပြုရေးကိုလည်းတပ်မတော်အကြီးအကဲတွေကစဉ်းစားပေးစီလိုပါတယ်အနာဂတ်ဒီမိုကရေစီနိုင်ငံတော်ကြီးမှာဒီလိုမျိုးမဖြစ်သင့်တော့ဘူးလို့ယူဆပါတယ်အခုလိုမျိုးအတင်းအဓမ္မဖမ်းဆီးအရေးယူစစ်မှုပြန်ထမ်းဆိုတာကတော့စစ်ကြုံစနစ်ဇိုကြီးလို့ပဲပြောရမှာပါဒလူရီလုတ်လီတပ်မတော်ရဲ့ဂုံတိတ်ခါညှိုးနှွမ်းလီပါတက်ထဲကိုဘယ်သူမှဝင်ကျင်ကြတော့မှာမဟုတ်ပါဘူးဘာမှအပြစ်မလုပ်ဘဲနဲ့ထောင်ကြတာနဲ့သွားပြီးတော့တူနေပါလိမ့်မယ်တက်ကျုပ်ကြီးနဲ့တကွတပ်မတော်ကြီးကဲတွေတနာကျင်တာသောအဖြစ်ကိုယ့်ရဲ့မိမိစစ်တီတွေပေါ်မှာထွက်ခွင့်ပြုစီခြင်းပါလေခင်ဗျာအလေးနဲ့ကိုမြေတားရေခံပါတယ
်ဒါကတော့စစ်တပ်မှာလုတ်တဲ့ပြည့်ပေမဲ့လဲတပ်မတော်ကထွက်ခွင့်မပေးထွက်ချင်နေတဲ့ဒီစစ်တီတွေအကုန်လုံးဒုက္ခရောက်ရပါတယ်ဆိုပြီးတော့တပ်မတော်တွေကစစ်တီတယောက်ဖြစ်ပါတယ်ဆိုပြီးတော့စာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တဲ့မြန်မာဝိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာဝိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့တေးတောင်းလာတဲ့ဒေါ်ရရှင်တယောက်တောင်းဆိုထားတဲ့တခြင်းလေးနဲ့တေးချစ်ဒေါ်ရရှင်လေးကိုဖျော်ဖြေပေးကြပါတယ်ရှင်။မလေးရှားဆူနန်ကလန်တန်မျိုးကအဝေးရောက်ဒေါ်ရရှင်တန်းစော်ဦးကကိုရိုင်းနားဆင်ခြင်းလို့တခြင်းလေးတစ်ပုတ်ဖွင့်ပေးပါဆိုတဲ့တောင်းဆိုလာပါတယ်။သူကတော့လေးဖြူရဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းလေးနားဆင်ခြင်းပါတယ်။ဆိုပြီးတော့ video ကိုတယ်လီဖုန်းဆက်ပြီးတော့မြစ်တာတိလက်ဆောင်တောင်းလာတာပါ။ဒါကြောင့်တေးတောင်းတဲ့တော်ရရှင်ကိုတန်းစော်ဦးနဲ့တခြားတေးချစ်တော်ရရှင်တွေအားလုံးတွေဒီတစ်ပတ်လေးဖြူတည်ဆူထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းလေးနဲ့မြစ်တာတိလက်ဆောင်ပါခြင်းပါတယ်ရှင်။အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါဦးနော်။
Don't do it ไม่อยากอึเหลอหนีบาดี You thought to do Me have you in now มา Now do you lie I just say lame ta I won't say name ya Ja ba de zin la Me asa myaအမြဲမွေးလို့ထားကြောက်လာပါသည်တကယ်ပြောတာပါဆိုတဲ့တချင်းကိုခံစားတဲ့တိုင်းဆိုပြဘူးတဲ့နှခမ်းကြီးရဲလေမြေဝူအိမ်မှာစွန့်နေမိသူဖြစ်မရလို့
ဖြစ်သည်ဆိုထားတဲ့တိမ်မေဖုံးနေလားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းကလေးနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်တာပါလွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bammy.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
愛田那著填設到的မြန်မာပြည်မှာပေးစာများအစီအစဉ်ဖြစ်ပါတယ်ဒီစီစဉ်ကိုအခုလိုတင်းငွေတွေနဲ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကတော့တင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ခုတော့ထူခြားဆန်းများတဲ့တင်းများကဏ္ဍပါဒီကနေ့တင်ဆက်မဲ့အစီအစဉ်မှာတော့အသက်ကြီးလာပြီဆိုရင်စိတ်ရောကိုယ်ပါကြံ့ခိုင်မှုခက်ခဲခဲခဲကြိုးပမ်းကြပါမယ်ဒီလိုအသက်ကြီးလာတာကိုတောင်အာဖရိကတိုက်ကအဖွာအိုတွေကတော့လက်ဝဲကြိုးတိုင်းကျိုးဝိုင်းထဲဝင်လေ့ကျင့်ရင်ဆရာကိုအလဲထိုးအနိုင်ယူဖို့ပြင်ဆင်နေကြတဲ့အကြောင်းမှာအာရှက်အဘရာဆာရီပေးပို့ထားတဲ့သတင်းလောကကိုကိုညာဝင်းအောင်ကပြောပြထားပါတယ်
အဖွားတွေကအသက်ရှည်ကျန်းမာဖို့အတွက်အခုလိုလေ့ကျင့်နေကြတာပ
ါ
ကျန်းနဲ့ကျမလိုအဖွားတွေကိုလည်းအကြံပေးတာကအသက်ကြီးပြီဆိုပြီးရှေးတုန်းကအဖွားကြီးလိုမနေဖို့အကောင်းဆုံးစူးစမ်းဖို့ပါအဖွားဖြစ်ပြီလို့တွေးပြီးလေးလံသွားတာမျိုးမဖြစ်ဖို့ပါလှုပ်ရှားသက်ဝင်နေရမယ်ဆိုတာကိုကိုကိုကိုသတိပေးနေဖို့လိုပါတယ်
ဂျိုဟန်စပတ်မြို့စင်ကြီးဘုံကအသက်85နှစ်နဲ့80ဝန်းကျင်အဖွားဟူတွေပါခန္ဓာကိုယ်ကျန်းမာဖို့နာကျင်ကြိုက်ခဲတာတွေပြောက်ဖို့သူတို့အခုလိုလေ့ကျင့်နေကြတာပါလေ့ကျင့်တင်ညာပေးနေတဲ့မူတာနယ်ကအခုလိုပြောပါတယ
် They're taking care of their grandchildren cleaning the house
သူတို့တဲကတချို့ကမြေတွေလည်းထိန်းရတာအိမ်မှုကိစ္စတွေလည်းလုပ်ရတဲ့သူတွေပါအများစုကပင်ပန်းနေကြတာပါလက်ဝဲကသူတို့ကိုတက်ကြွလန်းဆက်အောင်လုပ်နိုင်မယ်ပြန်ငယ်သွားအောင်လုပ်နိုင်မယ်လို့ကျွန်တော်တို့ကတွေးပါတယ်
သူတို့အလုံးလွန်ခဲ့တဲ့9နှစ်ကလေးကအားကစားလုပ်တဲ့ခမ်းမကိုလာပြီးအီရိုဘစ်လေ့ကျင့်ခန်းတွေနဲ့စခဲ့ကြတာပါ
We're doing fitness
so our ကျွန်တော်တို့လေ့ကျင့်ခန်းလာလို့ရင်အဖွားတွေလည်းဒီလိုလာပြီးတော့လေ့ကျင့်ခန်းလုပ်ဖို့စိတ်ဝင်စားကြပါတယ်ကျွန်တော်လက်အိတ်တွေကိုတွေ့ပြီးလက်အိတ်ကိုစမ်းသုံးရင်ထိုးကြည့်ပါတယ်အဲ့ဒီကလေးကမရက်တော့တာပ
ါလက်ဝေးဟာချက်ချင်းအကျိုးကျေးဇူးပြန်ရတဲ့အားကစားလို့သင်တန်းတက်နေတဲ့အဖွားကို Constant Gubane ကလည်းပြောပါတယ
်ဆိုတ
ော့ပြင်ငယ်သွားသလိုခံစားရတယ်16နှစ်လိုပဲတကယ်တော့ကျမအသက်က80တည
်းလက်ဝေးထိုးတာဟာလေ့ကျင့်ခန်းကောင်းတစ်ခုတင်မကပါဘူးကျမအောင်ကုသပြီးတဲ့နေရာလို့လဲဆိုနိုင်ပါတယ်ကင်ဆာဝေဒနာကြောင့်လက်တလောဆေးကုသနေရတဲ့အသက်86နှစ်အရွယ်အဖွားမာလူဧကကတော့အခုလိုပြောပါတယ
်ကျမဖျားနာနေတဲ့အချိန်လက်ဝေးလေ့ကျင့်ခန်းကကျမအောင်အထောက်အကူဖြစ်ခဲ့ပါတယ်အစကခြေထောက်လှုပ်ရတာကအခက်ခဲဖြစ်တယ်။ခြေထောက်ကကျင်းပြီးတော့လေးနေတယ်လေ။အခုလေ့ကျင့်ခန်းလုပ်တဲ့နေရာလာကြဲကတိပြဿနာမရှိတော့ဘူး။ဒူးလည်းကောင်းသွားတယ်။ခြေထောက်လည်းပြန်ကောင်းသွားတယ်။ဒီမှာလေ့ကျင့်ခန်းလုပ်ရတဲ့အကျိုးပါပဲ
။အပွားရီကိုကံပညာဆက်လက်လေ့ကျင့်နေပါတယ်။ဒီလိုလေ့ကျင့်တာကငယ်ရွယ်သူမျိုးဆက်သစ်တွေကိုလည်းငယ်ငယ်ကလေးကကျန်းမာကြံ့ခိုင်အောင်လုပ်ဖို့အားပေးရရောက်ကြောင်းသင်တန်းဆရာတွေကပြောဆိုနေကြကြောင်းပါခင်ဗျာ။
သူချဆံမြတဲ့မြတ်အပတ်စဉ်ကဏ္ဍဖြစ်ပါရဲ့ရှင်။မနက်ဖြန်တင်းလာနေမနေ့ပိုင်းစီစဉ်တွင်မှာတော့အခုညပိုင်းမှာနာဆင်ခဲ့ကြတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့နာဆင်ရမှာပါ။လိုင်းတိုမီတာ25 30နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးတဲ့တင်အချင်းချုပ်ကမှတင်ပြထိုက်ကပြောပြပေးပါဦး။အီရန်နိုင်ငံတွင်မတီးမငြိမ်ဖြစ်မှုတွေအဆုံးသတ်ရေးအီရန်ပြည်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကကနတရက်ကနေပါဝင်ဆောင်ရွက်ခဲ့တယ်လို့အီရန်တော်လှန်ရေးပြည်ဆောင်တပ်ကဒီကနေ့ကြေညာချက်ထုတ်ပါတယ်။အီရန်နိုင်ငံတွင်းမတည်ငြိမ်မှုတွေကလည်းပြည်ပရန်သူတွေရဲ့လှုံ့ဆော်မှုလို့တော်လှန်ရေးပြည်ဆောင်တပ်ကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုတဲ့ရွှေ့ပြောင်းဝင်ရောက်လာတဲ့တိတ်နေချီတဲ့လူတွေကိုပြန်ပို့မယ်အခြေအနေကိုအကာအကွယ်ပေးမယ်ဥပဒေချမ်းနဲ့မှနေဆက်တတိုင်းဆောက်လုပ်ရေးအတွက်ရန်ပုံငွေထည့်မထားဘူး။ဗီဇာကန်ဆယ်မဲ့ဖောက်တဲ့အစည်းအဝေးကိုမဖျက်ဘူး။မိသားစုအခြေခံနဲ့ရွှေ့ပြောင်းဝင်ရောက်နိုင်တဲ့လူဝမှုကြီးကြပ်ရေးအစည်းအဝေးကိုလည်းမဖျက်ဘူးဆိုလို့ရှိရင်ဒီဥပဒေချမ်းကိုလက်မခံဘူးလို့သမ္မတဒေါ်နယ်ထရန့်ကထပ်လောင်းပြောကြားထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူလှုပ်ဆောင်ခဲ့တဲ့မြတ်အရာအလုံးဟာယာနှုံးပြီမှန်မှန်ကန်ကန်လုပ်ခဲ့တာလို့မနေ့စနေနေ့ကပြောလိုက်ပါတယ်။သူ့ရဲ့သမ္မတရွေးကောက်ပွဲကာလမဲဆွယ်အဖွဲ့နဲ့ရုရှားတို့ပတ်သက်မှုရှိမရှိပြည်ထောင်စုအစိုးရအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုလမ်းလွဲအောင်လုပ်နေမနေစုံစမ်းမှုတွေတိုးလာနေချိန်မှာပဲသမ္မတကအခုလိုပြောဆိုတာဖြစ်ပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားအသစ်စီစဉ်ထားတဲ့ဆွေးနွေးပြောဆိုမှုတွေကအိုလံပစ်ပြိုင်ပွဲအလွန်ကာလတွေအထိသွားဖို့သူ့အနေနဲ့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းတင့်တော်တဲ့အချိန်မှာဆွေးနွေးမှုမှာပါဝင်လာမှာဖြစ်တယ်လို့ကြေပေးလိုက်ပါတယ်။သမ္မတထရန့်ကသူ့ရဲ့ကမ့်ဒေးဗစ်အပန်းဖြစ်စခန်းမှာမနေ့စနေနေ့ကပုံမှန်လုပ်နေကြမဟုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင် ။တရင်အချင်းချက်ကမှတင်ငင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex ဇောညက်ဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲအထိလိုင်းဒိုမီတာ32 kHz 933က၊လိုင်းဒိုမီတာ40 kHz 980 ၊လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နေပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.